Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American အသံမြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်မေလ24ရက်တနင်္လာနေ့မနက်ခင်းမြန်မာစံတော်ချိန်မနက်6:00ကနေ9:00အစီအစဉ်ကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ25 40 51တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်။ကျမသင်္ကီထိုက်ပါရှင်ဒီမနက်ခင်းအစီအစဉ်တွေကိုတင်ဆက်ပေးမှာပါ။ဒီကနေ့အစီအစဉ်မှာမြန်မာနဲ့နိုင်ငံတကာထိပ်တန်းရောက်သတင်းတွေကိုအရင်ဆုံးနားဆင်ကြရဖို့ရှိပြီ
းမြို့ထဲမှာဟုတ်ပြသွားတယ်။ဒါပေမဲ့မှတ်ဖက်တာဟုတ်ဘူး။ဒီတစ်ဖက်ဆက်ရတယ်။မြို့လုံးမှုပြီးပြသွားတာ
။လွိုင်းကောင်မှာညာဘက်ချစ်ခတ်မှုနဲ့တိုက်ပွဲတွေအခြေအနေအမေရိကန်လွှတ်တော်အမတ်တွေနဲ့မြန်မာရေးဆွေးနွေးခဲ့ကြတဲ့အကြောင်းစတဲ့သတင်းစာတွေကိုတင်ပြပေးမှာပါ။ဒီနောက်မှာတော့မြန်မာရေးဆွေးနွေးကန်းပြည်ရင်းသတင်းသုံးသပ်ချက်မြန်မာကြီးကပေးစာနဲ့သတင်းတွေကသုတအပတ်စဉ်ကဏ္ဍတွေကိုနားဆင်ထားရပါမယ်။အခုရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါမယ်ရှင
်။စစ်တပ်အာဏာသိမ်းထားတာသတင်း16ပတ်ရှိလာပြီဖြစ်တယ်နဲ့။အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကဆက်လက်ဖြစ်ပွားနေတယ်လို့ပောက်ကွဲမှုတွေကိုရန်ကုန်အပအဝင်ဒေသအတော်များများမှာဇက်တိုက်ဆိုးတယ်လို့တွေ့လာနေရပါတယ်။မနေ့ညဘက်ကဒဂုံမျိုးတင်မြောက်ပိုင်းမြို့နယ်မှာပောက်ကွဲမှု3ကြိမ်ဖြစ်ပွားခဲ့တယ်လို့မြောက်ဒဂုံမျိုးကံတအူးက VOA ကိုပြောပါတယ
်။ပထမတလုံးစခွန်းနဲ့ကူကွဲသွားတယ်မဟုတ်လားအားလုံးကဘုံတုံးပေါက်သွားတယ်မဟုတ်နော်။ပထမတလုံးကတော့ဒီနေ့တစ်ချက်ရေပေါက်တယ်။ဒီတော့နောက်တစ်နေ့လည်းကြာသွားကြာဆိုတော့ဘလောက်ကြာမလဲတော့နိုင်ကွအသေးတော့နောက်လုံးချက်ပေါက်တယ်။အောင်သုံးလုံးပေါက်သွားတယ်ပေါ့နော်။အဲ့မှာစစ်သားကြီးရောက်လာပြီးတော့ကလေးလာခံသွားတာပြောတာဘလုံးမင်းအဖေဘလုံးမင်းကကလေးလာခံသွားတယ်။ခံသွားပြီးတော့စုပ်ပြီးလုံးလေးကြာတယ်အခြေအနေကတော့တော်တော်ကြည်ကျေနပ်တော့တော့ဘူးလေဘူးလေဘူးရအောင်တော်တော်ကြားရယ
်မြောက်တကုံ39ရက်ကွက်နဲ့44ရက်ကွက်ကြားမှာရှိတဲ့ဖူဆာဘောလုံးခွင်းနားမှာပောက်ကွဲမှု3ချိန်ဖြစ်ပွားခဲ့တာဖြစ်ပြီးတချို့သတင်းတွေမှာပြစ်ခတ်မှုဖြစ်ပွားတာလို့ပြောပေမဲ့ဒါဟာပြစ်ခတ်တာမဟုတ်ပဲပောက်ကွဲမှုဖြစ်တာလို့မြောက်တကုံဒေသခံကပြောပါတယ်ဒီပောက်ကွဲမှုတွေကြောင့်အနာကလူငယ်တချို့လည်းအဖမ်းခံရတယ်လို့ပြောပါတယ်လုံကြုံရည်တွေတင်းကျပ်ထားတဲ့ရန်ကုန်မြို့မှာစနေနေ့ကလည်းလှိုင်မြို့နယ်16ရက်ကွက်မှာရက်ကွက်အုပ်ချုပ်ရေးမှုနေရှိပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့လမ်းမတော်မြို့နယ်ကရောင်မင်းလေးစေးနားမှာလည်းပောက်ကွဲမှုဖြစ်ပွားခဲ့တာပါမနေ့တနင်္လာနေ့ကတော့ကချင်ပြည်နယ်ဖားကန့်မြို့ကစုပေါင်းရုံနီးမှာပောက်ကွဲမှုနှစ်ခုဖြစ်ခဲ့တယ်လို့မိုးကုတ်မြို့ချက်ပြန်စေးအထက်တန်းကျောင်းနားမှာလည်းဘုံပောက်ကွဲမှုတွေဖြစ်ပွားခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တဦးထိခိုက်ဒဏ်ရာရခဲ့တာဖြစ်ပြီးမြုပ်ကံ၅ဦးလည်းအဖမ်းခံခဲ့ရပါတယ်။စစ်တပ်နဲ့ရဲကဆန္ဒပြပြည်သူတွေကိုပြင်းပြင်းထန်ထန်ဖြုတ်ခွဲနေတဲ့ကြားကပဲတဝဲမှာတနင်္လာနေ့ကတပေါင်းစုတပိတ်စစ်ကြောင်းပြန်တဝဲပင်မှတပိတ်စစ်ကြောင်းတွေပါရှိခဲ့တယ်လို့ဆိုင်ကယ်တွေနဲ့ပါထိတက်ဆန္ဒပြခဲ့ကြတယ်။တဝဲလောင်းလုံပြန်မွန်ပြည်နယ်စိုက်ထုံမန္တလေးမရယာရွှေဘိုခရိုင်ကြံပလူမကွေးတိုင်းညံမြို့နယ်မုံရွာဒဇယ်ကလေးမူဆယ်ကချင်ပြည်နယ်ဖားကန့်မြို့ရဲမှာပုံစံမျိုးစုံနဲ့ဆန္ဒရှင်ဆန့်ကျင်ရေးပြုလုပ်ခဲ့ကြတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးမေလ23ရက်နေ့အထိဆိုစစ်တပ်နဲ့ရဲကြောင့်တည်ဆုံရတဲ့ဆန္ဒပြပြည်သူက818ယောက်ရှိနေပြီဖြစ်ပြီးအဖမ်းခံရသူက4296ယောက်ရှိနေတယ်လို့နိုင်ငံရေးကျန်းသားများကူညီဆောင်ရှောက်ရေးအသင်းကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြတဲ့ပေါ်စစ်ကောင်စီဘက်ကအကြမ်းဖက်ဖြုတ်ခွဲမှုတွေရှိခဲ့ပြီးတဲ့နောက်နိုင်ငံတွင်းကမြို့အတော်များများမှာပောက်ကွဲမှုတွေ၊မိရှုပ်မှုတွေပြန်တိုင်းနယ်လက်နက်ကိုင်အဖွဲ့တွေနဲ့လည်းတိုက်ခတ်တိုက်ခိုက်မှုတွေဖြစ်ပေါ်နေတာပါ။တနင်္လာနေ့မနေ့အစောပိုင်းကတရုတ်မြန်မာနယ်စပ်မူဆယ်မြို့နားမှာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုင်းနယ်လက်နက်ကိုင်ညွန်ပေါင်းအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဒါအပြင်မိုးပြဲမြို့နယ်နဲ့ကယားပြည်နယ်လွိုက်ကော၊ဓမောဆုံမြို့တွေမှာလည်းဒေသခံကာကွယ်အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ကယားပြည်နယ်မြို့တော်လွိုက်ကော်မှာမနေ့ညပိုင်းကဦးနီလန်းနဲ့ဖောက်ဖော်လန်းတလျှောက်မှာည10:15လောက်ကတောက်လျှောက်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့မြို့ကန်တူက VOA ကိုပြောပါတယ်။မနေ့ကမနေ့ပိုင်းကတော့မိုးပြဲဒေသပင်မှာဒေသခံကာဝေးအဖွဲ့ကနေမိုးပြဲရဲစခန်းကိုတင်ပိုက်ခဲ့ပြီးရဲလေးယောက်ကိုဖမ်းဆီးလိုက်တယ်လို့မြို့နှံရက်ွက်တိုင်းမှာလည်းတိုက်ပွဲတွေဖြစ်နေတယ်လို့မိုးပြဲမြို့ကန်တူကပြောပါတယ်။အမေရိကန်ကအီရန်ပေါ်မှာချမှတ်ထားတဲ့အရေးယူမှုတွေကိုဖယ်ရှားပေးဖို့ဆိုရင်အီရန်နျူကလ িয়ার စီစဉ်ဆိုင်ရာကန့်သက်ထားချက်တွေကိုအီရန်ဘက်ကလိုက်လာဖို့လိုအပ်ပေမဲ့ အခုတစ်ထိအီရန်ဘက်ကလိုက်နာမယ်မလိုက်နာဘူးရှင်းရှင်းလင်းလင်းမသိရသေးဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်ကတင်းငွေနေ့မှာပြောပါတယ်။အီရန်နျူကလ িয়ার လက်နက်မထုတ်အောင်တားဆီးဖို့အတွက်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြား2015ရုံးကနျူကလ িয়ার ဆိုင်ရာသဘောတူညီချက်ရထားတာဖြစ်ပြီးအမေရိကန်ကသမ္မတဒေါ်နယ်ထရန့်လက်ထက်2018မှာဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့တယ်လို့အီရန်ရဲ့ရေနံလုပ်ငန်း၊ဗန်းလုပ်ငန်းနဲ့ပို့ဆောင်မှုလုပ်ငန်းတွေပေါ်မှာနောက်ထပ်အရေးယူမှုတွေထပ်ပြီးချခဲ့တာဖြစ်ပါတယ်။အခုအမေရိကန်သမ္မတဂျိုးဘိုင်ဒန်လက်ထက်မှာတော့အင်အားကြီးနိုင်ငံတွေနဲ့အီရန်နျူကလ িয়ার လက်နက်သဘောတူညီချက်မှာပြန်ပြီးပါဝင်ဖို့အတွက်အမေရိကန်ကလှုံ့ဆော်နေတာဖြစ်ပြီးအီရန်ကလည်းတခြားနိုင်ငံတွေကတန်တမန်တွေကလည်းတဆင့်အမေရိကန်နဲ့ဆွံ့နှွံ့နေတာဖြစ်ပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအမေရိကန်ကအီရန်ပေါ်ချထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေကိုအရင်ဆုံးဖယ်ရှားပေးမှဒီသဘောတူညီချက်ပါအချက်တွေကိုပြန်လိုက်နာမှာဖြစ်ကြောင်းအီရန်ကပြောနေသလိုအမေရိကန်ဘက်ကလည်းအီရန်ဘက်ကဒီသဘောတူညီချက်ကိုပြန်ပြီးလိုက်နာမှာဖယ်ရှားပေးနိုင်မှာဖြစ်ကြောင်းပြောနေတာပါ။အစ္စရေးနဲ့ဟမတ်တို့ကြားအထက်ကရက်စဲမှုမချိုးမပေါက်ပဲရှိနေတာတနင်္လာနေ့မှာဆိုရင်တတိယမြောက်နေ့လည်းရောက်လာပြီဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒဏ်ရာသူ2000လောက်ကိုကုသပေးဖို့အတွက်ဂါဇာကမ်းရောင်ဒေသအာဏာပိုင်တွေနဲ့နိုင်ငံတကာကျန်းမာရေးအဖွဲ့တွေအပြင်းထန်လုံးပန်းနေကြပါတယ်။ဂျေရုဆလင်မှာရှိတဲ့ Al-Aqsa ဗလီဝတ်ကျောင်းဝင်းကဂျူးနဲ့မွတ်စလင်တွေနှစ်ဖက်စလုံးကအမျက်တနှိုးနဲ့ဘာသာရေးထွက်မြတ်ထားတဲ့နေရာကိုဂျူးတွေလာရောက်ဖို့အတွက်အစ္စရေးရဲတွေခွင့်ပြုထားတာကလည်းအဆင်ပြေနေတာပါ။အစ္စရေးနဲ့ဂါဇာလက်နက်ကိုင်ဟမတ်တို့ကြားနေနေကျော်ဖြတ်ပြီး7ရက်ကြာတိုက်ပွဲတွေတင်းတင်းထန်ထန်ဖြစ်ခဲ့တဲ့အထက်မှာဒီဗလီကျောင်းဝင်းကပဋိပက္ခလည်းပါဝင်နေတာဖြစ်ပြီးတောက်ကြနေမှာတော့နှစ်ဖက်အပြစ်ခံရက်ဆဲခဲ့ကြတာဖြစ်ပါတယ်။အခုလိုတိုက်ခိုက်မှုတွေချက်ချင်းဆိုသလိုရက်သွားချိန်ဟာအစ္စရေးနဲ့ပါလက်စတိုင်းတို့ကြားရပိုင်ခွင့်ဒဏ်လူရရှိအာမခံနဲ့ချီးမွမ်းမှုတွေရအောင်လုပ်ရမယ်အချင်းလိုသူယုံကြည်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်ကတင်းငွေနေ့မှာပြောပါတယ
်။ VOA အမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.3 ဘိုင်းနိုမီတာ40 kHz 98.3ဘိုင်းနိုမီတာ51 kHz 98.5 နဲ့ဘိုင်းနိုမီတာ190 kHz 105.5တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်။ဒီနေ့ကနေမနက်ခင်း VOA ရဲ့သတင်းတွေကိုဇက်ပြီးတင်ဆက်နေပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တပရဒေ့စ်ပြည်နယ်မှာကျန်းမာရေးလုပ်သားတွေကကိုဗစ်ပိုးစမ်းသပ်စစ်ဆေးမှုရောအသိပညာပေးရေးလုပ်ငန်းကိုပါနှစ်ဆတိုးလှုပ်ဆောင်နေရပါတယ်။ကိုဗစ်ပိုးကူးစက်မှုများနေခြင်းမှာကျေးရွာဒေသခံတွေကြားယောဂနဲ့ပတ်သက်လို့မသိနားမလည်တာကြောင့်ပညာပေးရေးကိုပါလှုပ်ဆောင်နေရတယ်လို့ကျမကြီးလှုပ်သား SK ပါတက်ကပြောပါတယ
်။ဘယ်ဂျဂူပတ်ကင်းကမီယိုဘရန်တီအကြတာဘရန်တီကွေဝဂျေဆေ
ကိုဗစ်ပိုးစမ်းသပ်မှုလုပ်ဖို့သူတို့မလာကြပါဘူး။ကျွန်တော်တို့ကတအိမ်တက်ဆင်းသွားပြီးစမ်းသပ်ပေးနေရပါတယ်။သူတို့ကိုတရားရှင်းပြပြီးလူတွေမလာကြဘူးဆိုရင်ရွာတွေကတနေရာမှာစုခိုင်းထားပြီးကိုဗစ်ပိုးစမ်းသပ်မှုလုပ်ပေးနေပါတယ်လို့ပြောသွားတာပါ။အိန္ဒိယမှာကိုဗစ်ပထမလှိုင်းက2020စက်တင်ဘာမှာအဆိုးဆုံးဖြစ်ခဲ့ပြီးမြို့ပြတွေမှာအများဆုံးဖြစ်ခဲ့တာပါအခုတော့ဒီနှစ်ဖေဖော်ဝါရီမှာထပ်ဖြစ်တဲ့ကိုဗစ်ဒုတိယလှိုင်းကပိုးစစ်ဖို့ကြံနေတဲ့ဝေးရံနဲ့မြို့ရွာတွေအထိကူးစက်လာပါတယ်အိန္ဒိယမှာနယူးဒေလီနဲ့အခြားမြို့ကြီးတွေမှာကိုဗစ်ကူးစက်မှုအဆိုးဆုံးဖြစ်ခဲ့တဲ့ဆိုပေမဲ့လူရေသန်း 1,300 လောက်ရှိတဲ့အိန္ဒိယမှာ80ရာခိုင်နှုန်းကကျေးလက်ဒေသတွေမှာနေပြီးလုံလောက်တဲ့ပြည်သူ့ကျန်းမာရေးဆောင်ရှောက်မှုမရှိတာကစိန်ခေါ်မှုဖြစ်လာနေပါတယ်ခင်ဗျာတိဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလားမားနေရာကိုဆက်ခံမဲ့သူရွေးချယ်မဲ့ကိစ္စမှာတရုတ်နိုင်ငံကဂျောင်းဝင်ဆွဲဖက်တာမျိုးမလုပ်ဖို့အိန္ဒိယနိုင်ငံဒရန်ဆာရာမျိုးအခြေစိုက်တိဘက်ရေးလှုပ်ရှားသူတွေကတင်းငွေနေမှာပြောကြားလိုက်ပါတယ်ဒီလိုလောက်ခွင့်မရှိဘူးလို့လဲတိဘက်လူငယ်ကွန်ရဲ့ဥက္ကဋ္ဌကွန်ပိုဒွန်တပ်ကပြောပါတယ
်။ गांव गांव टीम जा रही है इसकी वजह से क्योंकि गवर्नमेंट ये कह रही
है ဒါကလုံးဝတရားမဝင်ပါဘူး။ People Republic of China လို့ခေါ်တဲ့တရုတ်အစိုးရဟာဖျားမဲ့တွေဖြစ်ပါတယ်။တိဘက်ခေါင်းဆောင်လာမာအစ်စ်ရွေးချယ်ပွဲလုပ်ငန်းစဉ်ဟာဗုဒ္ဓဘာသာအရာရောတိဘက်ယဉ်ကျေးမှုအရာပါဆက်နွယ်နေတာမို့တရုတ်အစိုးရအနေနဲ့ဝင်ဆက်ခွင့်မရှိပါဘူးလို့သူကပြောသွားတာပါ။တရုတ်အစိုးရဟာသူတို့ကွန်မြူနစ်တပ်တွေ1950မှာတိဘက်နယ်မြေထဲဝင်ရောက်သိမ်းခဲ့ခြင်းကစလို့တင်းကျပ်စွာအုပ်ချုပ်ခဲ့ပြီးဘုန်းတော်ကြီးဒလိုင်လားမားကိုလည်းအန်ဒီယန်ရှိရဲ့ခေါင်းဆောင်အဖြစ်စောင့်ကြည့်လာခဲ့တာပါ1959မှာတိဘက်ရဲ့မအောင်မြင်တဲ့အုံကြွဆန့်ကျင်မှုအပြီးဒလိုင်လားမားလည်းအိန္ဒိယကိုထွက်ပြေးခဲ့ရပါတယ် ထိုင်းနိုင်ငံကကျွမ်းနာဒရိစံနေမှာအဖို့အခဲတွေပေါ်လာတဲ့ကူးစက်အရေးပြားရောဂါပိုးဖြစ်ပွားတာကြောင့်ကျွမ်းနာဒရိစံတဲယူပို့ဆောင်ရေးကိုထိုင်းအစိုးရကတင်းကျပ်စွာတားမြစ်လိုက်တယ်လို့အစိုးရအရာရှိတဦးကတင်းငွေနေမှာပြောပါတယ်ဒီယောဂါကနိုးအထွတ်နှုန်းကိုရောကျစေတာပါကျွန်တော်ကြောင့်ရဲ့စုစုရွာဖြစ်တဲ့ဒီယောဂါကလူတွေကိုမကူးစက်ဘူးဆိုပေမဲ့ရင်ကောင်းတဲ့ခြင်တွေကတစ်ဆင့်ပြန်
တနင်္ဂနွေနေ့မနက်ခင်ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ကြားပြည်နယ်လွိုင်းကော်မြို့နီးဝင်းကျင်ဒေသတွေမှာတနင်္ဂနွေနေ့ညခင်ပိုင်းကနေညနေခင်ထိတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့ညမှာတော့လွိုင်းကော်မြို့တွင်မှာနိုင်ဝင်နီးပါးတနက်တွင်နဲ့ဇက်တိုက်ပစ်ခတ်ခဲ ဝိုင်ကောမာတင်းင်းနေနေညကတနက်နဲ့ပြစ်ခတ်ခဲ့တဲ့အတန်တွေကို Citizen Journalist အူရိုက်ကူးထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့လွိုင်ကောနဲ့ဝင်းကျင်နောက်ဆုံးအခြေအနေကိုညတကောင်အချိန်မှာ VOA ကဆက်သွယ်မြင်းမြန်းတာမှာဒေသခံကိုကျော်ကအခြေအနေကိုအခုလိုပြောပြပါတယ
်။ဆယ်နှစ်ခွဲတောင်တော့ငြိမ်သွားတာ။မြို့ထဲမှာဟိုပြစ်သွားတာ။တမန်နှစ်ဖက်ပြစ်တာဟိုလူတစ်ဖက်ထဲကတမျိုးလုံးပွေပြီးပြစ်သွားတာ။15 minutes လောက်ရှိနေတယ်မရမနာပြစ်တာ
ရိုင်းကောမာတက်မတော်ဘက်ကအင်အားဖြည့်ပြီးလုံခြုံရေးတင်းကျပ်ထားတာကြောင့်တက်မတော်ဘက်ကပြစ်ခတ်တာလို့ဒေသခံတွေကယူဆကြပါတယ်ညာဘက်ပြစ်ခတ်မှုမှာဘဲအဖွဲ့လက်ချက်ဆိုတာကိုရောထိခိုက်ဒဏ်ရာရမှုအခြေအနေကိုရော VOA နေနဲ့သိကြားအတည်ပြုနိုင်ခြင်းမရှိသေးပါဘူးရိုင်းကောအနီးဝန်းကျင်ဒေသတွေမှာတင်းငင်းနေနေကအာနာဒိတ်စစ်တပ်ရဲ့လုံခြုံရေးအဖွဲ့တွေနဲ့ပြည်သူကာကွယ်ရေးတပ် PDF ကြားတိုက်ခိုက်ခဲ့ကြတာမှာရိုင်းကော်ဒဲကနေပါပြစ်ခတ်တံတွေကြားနေရပြီးညာဦးဘက်မှာပြစ်ခတ်တံတွေပို့ပြီးတော့ဆိုးလာခဲ့တယ်လို့ဒေတာကန်ကအခုလိုပြောပါတယ
်။ညနေနီးနီးမှာပဲတိုက်ပွဲတော်တော်ကြီးတယ်ထင်တယ်။အများကကလက်နဲ့ကြီးရောအတွဲလိုက်ရောကြားနေရတယ
်။ရိုင်းကော်နဲ့တိတ်ပြီးတော့မဝေးလှတဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်မိုးပြဲရဲစခန်းကို PDF အဖွဲ့ကတင်းငင်းတွေနေခင်းပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့ဗီဒီယိုတစ်ခုလည်းလူမှုကွန်ရက်မှာပြန့်နှံ့နေပါတယ်။
ခုလက်ရှိတော့ yes can tell ဝင်ပြီးတော့ပြီးနေတော့ပဲဖြစ်ပါတယ
်အဲ့ဒီဗီဒီယိုထဲမှာတော့တမန်အရက်ဝင်တဲ့လူငယ်တွေပြေးလွှာတိုက်ခိုက်နေကြတာကိုတွေ့ရပါတယ်ရိုင်းကောနဲ့ဒီမော့ဆိုချာကပန်းခံမှာလဲတိုက်ပွဲတွေဖြစ်ခဲ့ပြီးနေကင်းစနိုင်ခွဲလောက်ကနေစလို့လက်နက်ကြီးတန်တွေကြားနေရတာလို့လဲရိုင်းကောဒေတာခံတွေကပြောပါတယ်တိုက်ပွဲတွေကြောင့်တင်းရှောင်နေကြရသူတွေကလည်းရာချီရှိနေပြီလို့ဒေတာခံတွေကပြောပါတယ်ရှင်အခုဆက်ပြီးNUG အမျိုးသားညီညွတ်ရေးအစိုးရရဲ့ရိုဟင်ဂျာဆိုင်ရာမူဝါဒကိုအမေရိကန်လွှတ်တော်အမတ်တင်နဲ့ဆွေးနွေးခဲ့တဲ့အကြောင်းတင်ပြပေးလိုပါတယ်။မိုင်အင်ချင်းနိုင်ကစူးစီးတင်ပြထားပါတယ်ရှင
်။ရိုဟင်ဂျာအခြေအတဲနဲ့ပတ်သက်လို့မူဝါဒအခိုင်အမာမရှိတဲ့အတွက် NUG ကိုအမေရိကန်အောက်လွှတ်တော်အမတ်တချို့ရဲ့ဝေဖန်ကန့်ကွက်မှုတွေပြီးခဲ့တဲ့လကထွက်ပေါ်လာခဲ့တာပါ။ဒါနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်လွှတ်တော်အမတ်တွေနဲ့ဆွေးနွေးပွဲမှာ NUG ရဲ့ယက်တီချက်ကိုရှင်းပြနိုင်ခဲ့တယ်လို့စနေနေ့ကဝါရှင်တန် DC ချီတက်စင်တာပြပွဲမှာမိန့်ခွန်းပြောကြားခဲ့တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာကိုယ်စားလှယ်ဦးထင်လျောင်က VOA ကိုအခုလိုပြောကြားခဲ့ပါတယ
်။ဟုတ်အခုနောက်ဆုံးကျွန်တော်တို့ဝါရှင်တန်နဲ့တွေ့တဲ့အချိန်မှာတော့တို့တို့မြန်မာရေးကိုတည်နေတဲ့နော်မြန်မာရေးမှာစိတ်ဝင်စားတဲ့ Congress ကပုံကိုယ်တွေတက်တယ် Senator တွေတက်တယ်ရင်တော့က Derry Michel လို့လူမျိုးဒီမြန်မာပြည်မှာတောင်ထမ်းဆောင်ရတဲ့ပုံကိုယ်တွေတက်တယ်သူတို့ကအကုန်လုံးက NUG ကိုထောက်ခံပါတယ်ဆိုပြီးတော့သူတို့ဆွေးနွေးသွားတဲ့အဲစကားတွေပေါ်မှာကြည့်လို့ရှိရင်ကျွန်တော်တို့အရန်ကိုတိတာလုံးအားကြည့်ပါတယ်ပို့ပြီးတော့လဲစိတ်ဝင်စားလာတယ်ပို့ပြီးတော့အချိန်မြင့်ပြီးတော့ဆောင်ရွက်ရမယ်လို့လဲသူတို့ပြောသွားပါတယ်ဗျဆိုတော့ကျွန်တော်တို့ကဒီဟိုရက်ကတော့ကဖြစ်နေတဲ့အော်ဒီ NUG ပေါ်မှာသူတို့ရိုဟင်ဂျာနဲ့ပတ်သက်ပြီးတော့တန်ရာရှိနေတာတွေလည်းပြေပြောက်သွားမယ်လို့ကျွန်တော်ယုံကြည်နေပါတယ
်ဝါရှင်တန် DC အခြေစိုက် The Wilson Center မှာကြီးခဲ့တဲ့ဂျာတာပရီနေကပြုလုပ်တဲ့မြမအရေးဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲမှာကိုရိုင်းတက်ရောက်ခဲ့တဲ့ဦးထင်လျောင်ကမြမအရေးစိတ်ဝင်စားတဲ့ American ထိပ်တန်းနိုင်ငံရေးသမားတွေနဲ့လွှတ်တော်အမတ်တွေကိုရိုဟင်ဂျာအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာစံချိန်ဆက်ညွှန်းတွေနဲ့အညီဖြည့်ရှင်းဆောင်ရွက်ဖို့ရှိနေကြောင်း NUG ရဲ့ရည်တည်ချက်ကိုအခုလိုပြောသွားပါတယ်
that NUG intends to fully repatriate the Rohingya population and ensure
Rohingya ရေပေါ်ပြောင်းလဲနေရာချထားဖို့ ਨੇ ညီရဲကြီးပြန်လာသူတွေအတွက်နိုင်ငံသားဖြစ်ခွင့်အစီအစဉ်ကိုတည်ချစီရေး NUG ကယူရထားပါတယ်ဒါကြောင့်ဒီလိုလှုပ်ဆောင်ဖို့အတွက်လဲ Rohingya အတိုင်းဝိုင်းကခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေအားလုံးပါဝင်ပြီးရေရှည်တည်တဲ့နယ်မူဝါဒချမှတ်ဆောင်ရွက်သွားမှာဖြစ်ပါတယ်လို့ပြောသွားတာပါဒါပေမဲ့နယ်ဆက်လူဝင်မှုကြီးကြပ်ရေးကိစ္စမှာစစ်တပ်ကအာဏာနဲ့ဂိုင်တွေထားပြီးတော့ရိုဟင်ဂျာပြည်သူနာကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးဆိုတာကိုဥထင်လင်းအောင်ကဆွေးနွေးပွဲမှာသတိပေးပြောကြားခဲ့ပါတယ်။ဒါ့အပြင်လက်ရှိစစ်ကောင်ဆောင်တွေဟာရိုဟင်ဂျာတွေကိုအင်အားသုံးဖိနှိပ်ခဲ့တဲ့နည်းပြဟာအတိုင်းရန်ကုန်အပါအဝင်မြို့ပေါ်တွေမှာကျင့်သုံးလာခဲ့တဲ့အတွက်စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေကိုမျက်ဝါးထင်ထင်တွေ့မြင်လာတဲ့ဆန္ဒပြပြည်သူတွေဟာနယ်စပ်တွေမှာဖြစ်နေတဲ့အခြေအနေတွေကိုနားလည်သဘောပေါက်လာကြတယ်လို့လည်းဥထင်လင်းအောင်ကဆွေးနွေးပွဲမှာပြောလာပါတယ်။ဒီဝါဆန်စနာကပြုလုပ်တဲ့ဆွေးနွေးပွဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံတိုင်းဝန်ကြီးဒေါ်စင်မအောင်လည်းဗီဒီယိုကွန်ဖရင့်နဲ့ပါဝင်ဆွေးနွေးခဲ့ပါတယ်။အခုလို NUG အနေနဲ့ရိုဟင်ဂျာအခြေတန်းနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒကိုထုတ်ဖော်ပြောဆိုလာတဲ့အပေါ်မှာ1990ပြည့်ရွေးကောက်ပွဲအနိုင်ရပြည်သူ့လွှတ်တော်အမတ်ဟောင်းလက်ရှိအမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့ဒေါက်တာတင့်ဆွေကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဒီရောကတော့အတိတ်တိုင်းပြည်တော်မှာကျွန်တော်နိုင်ငံမှာစစ်ဆိုးဒုတိယကြိမ်တက်ကလေးကဒီကိစ္စမှာတော်တော်လေးကိုဒီအာဏာအတွက်အာဏာအကျိုးစီးပွားအတွက်အသုံးချပြီးတော့ဟိုနာမည်အခေါ်ဝေါ်အသုံးလုံးအောင်စပြီပေါ့နော်ဟိုနောက်တစ်ခါဘာသာရေးမှိုင်းပေါ့အဲ့တော့ဒီဟာကြီးကခုရှိနဲ့ရှိနေတဲ့အချိန်မှာတချို့လူတွေအတွက်ဟိုဆုံးဖြတ်ချက်ချတဲ့အခါမှာဟိုနားလည်မှုတော်တော်လေးလွယ်နိုင်တဲ့အနေအထားတည်းရဖြစ်ပါတယ်သို့တော်လည်းပဲကျွန်တော်တို့ကဒီဟာကိုမကြုံတော့လို့မဖြစ်ဘူးပေါ့နော်အဲ့ဒါကနိုင်ငံကပေါ့အဲ့ဒီထဲမှာအကြီးကကြာတယ်ကတော့ UN နဲ့ EU နဲ့ US ဖြစ်ပါတယ်အဲ့ဒီနိုင်ငံကြီးကပုံမှန်နိုင်ငံမှာဒီရိုဂျာကိစ္စနဲ့ပတ်သက်ပြီးတော့လုံးဝကိုအမြင်မကြည့်တဲ့ကိစ္စပါ NUG ကအဲ့ဒါကိုကြော်လွားဖို့ဖြစ်ရှင်းနိုင်ဖို့တွေအကြီးမားတဲ့ခြေလှမ်းတစ်ခုကိုရေရေပုံမို့လမ်းပြီးတော့ဆုံးဖြတ်လိုက်တယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
အမျိုးသားညီညွတ်ရေးအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတရားဝင်သုံးစွဲထားပါတယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့အာဏာသိမ်းမိန်ခွန်းပထမဆုံးပြောကြားတဲ့အထဲမှာဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်ခေါ်ယူသွားမယ်လို့ထည့်သွင်းပြောဆိုခဲ့ပေမယ့်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့ခေါ်ဝေါ်သုံးစွဲခြင်းမရှိပါဘူးရှင
်မရင်ချင်းနိုင်တင်ပြပေးခဲ့တာပါရှင်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်အခုကတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်ရှင်။အရင်ဆုံးမြမအရေးဆွေးနွေးခန်းကိုနားဆင်ကြရအောင်ပါ။ထိုင်းနိုင်ငံမှာလက်ရှိဖြစ်နေတဲ့ COVID ဒုတိယလှိုင်းမှာမြမရွှေပြောင်းလုပ်သားတွေကူးစက်မှုအခြေအနေထိုင်းဆိုရရဲ့ COVID ကာကွယ်ဆေးတို့အစီအစဉ်မှာရွှေပြောင်းလုပ်သားတွေကာကွယ်ဆေးထိုးနိုင်မဲ့အလားအလာတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး Foundation FED ရဲ့အလုပ်သမားရေးဌာနတာဝန်ခံကိုမင်းဦးကိုမဆုမြတ်မောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်မင်္ဂလာပါကိုမင်းဦးရှင
်မင်္ဂလာပါခင်ဗျာ
ကိုမင်းဦးကတော့ဒီထိုင်းနိုင်ငံတောင်ပိုင်းမှာအခြေစိုက်တယ်ပေါ့နော်ဒီပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး Foundation FED ရဲ့လောကမာရေးဆိုင်ရာဌာနတာဝန်ခံဖြစ်ပါတယ်ဆိုတော့ဟိုထိုင်းနိုင်ငံမှာရောက်နေတဲ့ရွှေပြောင်းမြန်မာအလုပ်သမားတွေအတွက်ကိုလည်းဒီပညာပေးအလုပ်တွေလုပ်နေပါတယ်ဆိုတော့အခုကိုမင်းဦးကမေးချင်တာတော့ဒီထိုင်းနိုင်ငံမှာအခုလက်ရှိဖြစ်နေတဲ့ပေါ့နော် COVID တတိယလှိုင်းနဲ့ပတ်သက်ပြီးတော့မေးချင်တာပါဆိုတော့ထိုင်းနိုင်ငံမှာအခုဖြစ်နေတဲ့ COVID တတိယလှိုင်းကတော်တော်လေးဟိုကူးစက်မှုအခြေအနေဆိုးနေပါတယ်ဆိုတော့တနေ့တနေ့ကိုလည်းအတီးပြုလူနာတဲ့က2000ကျော်ရှိနေတယ်ပေါ့လေဆိုတော့ကျွန်တော်အဓိကသိချင်တာကတော့အဲ့ဒီအခုလိုပြောဒီကူးစက်မှုဖြစ်နေတဲ့အထက်မှာထိုင်းနိုင်ငံမှာရောက်ပြီးတော့အလုပ်လုပ်နေကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေဘလောက်လောက်ဒီထဲမှာပါနေတယ်လို့ကိုမင်းဦးတို့သိထားပါလဲရှင
်အခုတို့ဒီထိုင်းနိုင်ငံခုနပြောတဲ့ကျွန်တော်တို့ရောက်ထင်းချုပ်ရေးဘူဌာနနေပြီးတော့ဒီအခြားနိုင်ငံသားတွေပေါ့နော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့သတင်းအချက်အလက်ထုတ်ပြန်မှာမရှိတော့ဘူးဗျဒုတိယ COVID-19 မှာဟိုအစမှာတော့ဒီကျွန်တော်တို့စမှုဟိုစမှုပရဂန်ပေါ့နော်စမှုပရဂန်နဲ့စမှုစာကောင်မှာဖြစ်တဲ့ကိစ္စတွေပေါ့အဲ့လိုဖြစ်ပြီးတဲ့အခါမှာဒီနည်းနည်းပြဿနာတက်တာပေါ့နော်အဲ့လိုဟိုတုံတုံတိုက်တယ်လုပ်တဲ့ဟာတွေမှာအဲ့လိုမျိုးပြဿနာတက်တဲ့အခါကျတော့သူတို့ကဒီရွှေပြောင်းလုပ်သမားရဲ့ဘာလဲမခွဲတော့ဘူးအဲ့ဒီကိန်းကနေပေါ့အတူတူပဲတွဲတွဲပြီးတော့တင်တယ်အခုဒီခိုင်းရံမှာရှိတဲ့
ကျွန်တော်တို့အန်ဒလူးဂျီလိုခေါ်တဲ့ဟိုရှင်ပြောင်းလို့တမကွန်ဟိုဟဲ့ပေါ့နော်ဆောက်ဆောင်တော်ကြီးကွန်ဟဲ့ဒီအဖွဲ့အနေပြီးတော့လေဒီတင်းနေတဲ့တိတိကျကျပြည်ရှင်တို့လိုက်ပါစုံစမ်းတဲ့အခါမှာထိုင်းကျွန်တော်ကျမ်းမာရုံကြီးဌာနလည်းမထုတ်ပြန်ကျွန်တော်တို့မြန်မာတိုင်းရောစက်ကြွပြီးစက်ကြွကြီးတဲ့အခါမှာလည်းအဲ့ရလည်းထုတ်ပြန်တာမတွေ့ဘူးအဲ့တော့ကိန်းနန်းတွေကဒီကျွန်တော်တ
ောက်ပြီးကျွန်တော်တို့ဈေးကြီးတွေအဲ့လိုနေရာမျိုးတွေပေါ့နော်အများစုလုတဲ့နေရာတွေမှာကူးစက်တာများတယ်ခင်ဗျအဲ့ကကျတော့ကူးစက်တာများမှန်းတော့သိတယ်ဒါပေမဲ့ကျွန်တော်တို့ကိန်းကိန်းနိုင်ရတိကျမသိရဘူးနောက်တစ်ခုရှိတာကဘာလဲဆိုတော့ဒီအခုဟာကဘယ်နေရာမှာဖြစ်တယ်ဘယ်နေရာမှာကူးစက်မှုများတယ်ဆိုလို့ရှိရင်တို့ကလိုက်ပြီးတော့စစ်လိုက်တယ်စစ်တဲ့အခါမှာလည်းထိုင်းနိုင်ငံသားတွေပဲဦးစားပေးပြီးတော့စစ်တာမြန်မာတွေကိုစစ်တာမဟုတ်တဲ့အခါကျတော့မြန်မာတွေကြားထဲမှာဘယ်နှယောက်ဖြစ်နေလဲဆိုတာကိုပြည်ကြမသိနိုင်ဘူးခင်ဗျ
ဟုတ်ကဲ့ပါဆိုတော့ဟိုဆက်ကောကိုနေဦးပြောသလိုပေါ့နော်ဒီကိုဗစ်ဒုတိယလှိုင်းဖြစ်တုန်းကတော့ဒီစမုတ်စခွန်စမုတ်ဘရာဂန်ပြည်နယ်တွေမှာရှိအလုံးလုံးတဲ့ဒီဘယ်လိုခေါ်လဲပင်လယ်စာလုပ်ငန်းတွေမှာလုပ်ကြတဲ့မြန်မာရွှေပြောင်းလုပ်ငန်းတွေတော်တော်လေးအဲ့ဒီကနေစပြီးကူးတာပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်မို့လို့လဲထိုင်းအစိုးရကဒီစီကန်တင်ကြမ်းမှုတွေကိုတော်တော်လေးဟိုတင်းတင်းကြပ်ကြပ်လုပ်ခဲ့တယ်ဆိုတော့အခုတစ်ခါဒီတတိယလှိုင်းမှာတော့အဲ့လိုမျိုးရွှေပြောင်းလုပ်ငန်းတွေအပေါ်မှာစီကန်ကန့်သတ်မှုတွေတင်းကြပ်မှုတွေဘယ်လောက်ထိလုပ်ထားတယ်လို့ရောပြောနိုင်တယ်ရှင်
ရှင်ပြောင်းလို့သမားရဲ့အတွက်ထုတ်ပြန်တာမျိုးတော့ရှိတယ်ဒါပေမဲ့အဲ့လိုမျိုးပေါ့နော်တီးတန်ကြီးအနေနဲ့အရင်အခောက်ကားတွေလိုထုတ်ပြန်တာမျိုးမရှိဘူးဒါပေမဲ့ကျွန်တော်တို့ဟိုဖန်နာမှာတော့ကျွန်တော်တို့တခုရှိတာဒီမှာကပြည်နယ်ထဲမှာခရိုင်ကိုးဦးရှိတယ်အဲ့တော့ခရိုင်ကိုးဦးမှာရှိတဲ့ရှင်ပြောင်းလို့သမားလူမှုကောင်ဆောင်တွေနဲ့ကျွန်တော်တို့ NGO အဖွဲ့တွေကဦးစီးဦးဆောင်လုပ်ပြီးတော့ကျွန်တော်တို့ပြည်နယ်မှုနယ်ပေါ့နော်ကျွန်တော်တို့ညှိနှိုင်းတာညှိနှိုင်းတဲ့အခါကျတော့တို့ကနေပြီးတော့ဒီရှင်ပြောင်းလို့သမားနဲ့ပတ်သက်တဲ့အထူးသဖြင့်ဒီကိုဗစ်ကာယောဂါကိစ္စတို့ဒီနောက်ပြီးတော့မှတ်ပုံတင်တဲ့ကိစ္စတို့ဆိုလို့ရှိရင်ကျွန်တော်တို့ဒီလူလူကြားထဲမှာပေါ့လူသမားတွေကြားထဲမှာဖြန့်ဝေပေးဖို့အတွက်ဝန်ကြီးတောင်းလာတဲ့အတွက်ကြောင့်မလို့ဒီခံရနေထုတ်ပြန်ချက်တွေဒီဗန်ကောက်ကနေထုတ်ပြန်တဲ့ဟာတွေဆိုကျွန်တော်တို့အားလုံးပါလာပြန်ပြီးတော့ဒီ community ထဲမှာ live ဝင်ရလဲရှိရဲနောက်ဒီ online social media နေပြီးတော့အဲ့လိုဖြန့်ဝေပေးနေတာတော့ရှိရဲခင်ဗျဒီပြောရမယ်ဆိုလို့ရှိရင်ဒီတစ်ခေါက်မှာကတော့ရွှေပြောင်းအလို့သမားတွေအတွက်အဲ့လိုတီးကြပေါ့နော်အဲ့ဖိဖိကြီးကြီးနဲ့တို့ဟိုလုတ်တဲ့ဟာမျိုးကတော့ကျော်ပါရော့တယ်လို့ကျွန်တော်တို့အမြင်နဲ့ခင်ဗျ
ဆိုကိုမင်းဦးဆိုတော့ပြောသလိုပေါ့နော်ကိုမင်းဦးရဲ့ဒီပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး foundation FPD ကလည်းဒီရွှေပြောင်းအလို့သမားတွေကိုဒီ covid နဲ့ပတ်သက်တဲ့ပညာပေးတွေကိုလုပ်နေတယ်ပေါ့လေ online ကနေလည်းလုပ်နေတာရှိရဲဆိုတော့ဘလို့ကိစ္စတွေကိုအခုလက်ရှိမှာပေါ့နော်ဦးစားပေးပြီးတော့မှဒီပညာပေးမှုတွေလုပ်နေတယ်ဆိုတာကိုလည်းပြောပြပါပါရှင
် FPD စေစို့social media တစ်ခုရဲ့ပြီးရင်အလို့သမားမိတ်ဆွေဆိုတာနှစ်ခုပေါ့နော်ကျွန်တော်တို့အဖွဲ့ကြီးရောက်ခံနေပြီးတော့ကျွန်တော်တို့ဒီသတင်းချက်လက်တွေလို့ဒီမှာတင်ပြတဲ့အချက်လေးညွှန်ပြတာလေးရှိပါတယ်ကျွန်တော်တို့အနေနဲ့ကျတော့ဇမ္မာရေးနဲ့ပတ်သက်တဲ့ပါဝင်ဆောင်ရုံပိုင်းဆိုင်ရာတွေကိုဟိုတင်ပြတင်ဆောင်ကြလဲတချို့ကိစ္စမှာစီမင်းစည်းကမ်းနဲ့ပတ်သက်တာတွေပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီဖန်ခါခေမှာအခုကျန်နေတဲ့၁၂ရက်နေ့ကနေထုတ်ပြန်လိုက်တဲ့ဟာထုတ်ပြန်လိုက်တဲ့အခါမှာဆိုလို့ရှိရင်ဘာလဲဆိုတော့အဓိကအပြီးချွေရောင်းလို့ဒီမှာအနေနဲ့ဟလာတတ်မှတ်ထားတဲ့သူညဆိုလို့ရှိရင်၁၇နာရီမနဲ့ည၁၇နာရီဆိုအပြင်ထွက်လို့မရဘူးဆိုတဲ့ကိစ္စနောက်ပြီးတဲ့အခါကျရင်ခရင်ကျော်လို့မရဘူးဆိုတဲ့ကိစ္စအထူးသဖြင့်တော့ဒီရှင်ပြောင်းလို့သမားရဲ့အနေနဲ့ဒီဥတွေဟိုမတိလိုက်လို့ဒီအရေးယူခံမှာစိုးတာရယ်နောက်ယောဂကုသမှုနဲ့ပတ်သက်ပြီးဒီယောဂကြောင့်ယောဂနဲ့ပတ်သက်ပြီးကြာထန်းတဲ့ဥတွေရညည်တယ်ဆိုလို့ရှိရင်အဖန်းစီခံပြီးတော့ပြင်နေတာပြေခံမှာဆိုလို့ဒီလိုကိစ္စတွေကိုကျွန်တော်တို့ဥစားပေးပြီးတော့ဆိုက်ပြီးတော့ဟိုဒီရှင်ပြောင်းလို့သမားကြားထဲမှာညှဝေတာမျိုးလုပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆိုတော့ဒီထိုင်းဆိုရထုတ်ပြန်ထားရဲပေါ့နော်ဒီကိုဗစ်ထိန်းချုပ်ကန့်သတ်ရေးစီကန်းနေတဲ့မှာဒီမြန်မာအလုပ်သမားတွေထိုင်းနဲ့တိုင်းကလုံးမရှိနေတဲ့မြန်မာအလုပ်သမားတွေမဖြစ်မနေသိသင့်တဲ့အချက်တရားရောဘာလို့ပြောလို့ရပါလဲရှင
်အဓိကတော့ဘုံအားဖြင့်ကျွန်တော်တို့ WHO ကထုတ်ထားတဲ့ဟာပဲအဲ့ဒါကိုပဲသူတို့ပြန်ပြီးတော့ထုတ်တာပဲဥပမာကျွန်တော်တို့ဟိုအလုံးပေါင်းတော့60လာမသိဘူးရှိတယ်အဲ့ဒါနံပါတ်1ကတော့ကျွန်တော်တို့ကပ်ခွန်နေပေါ့3မီတာပေါ့လေတာမျိုးနေရမယ်ပြီးတဲ့အခါကျလက်ကိုမချခနာဆေးရမယ်ကိစ္စနောက်ပြီးတဲ့အခါကျရင်ကျွန်တော်တို့နှာခေါင်းပိတ်ကျွန်တော်တက်ကမယ်ကိစ္စပြီးတဲ့အခါကျတော့ဒီသူတို့ရဲ့ဒီမော်ချနာတို့ထိုင်ချနာတို့လို့ခေါ်တဲ့ application တွေဒါကိုထိုင်းကျွန်တော်တို့ဒီ mobile phone ထဲမှာထည့်ထားဖို့ကိစ္စပေါ့နောက်ပြီးတဲ့အခါကျတော့ဖြစ်နိုင်မယ်ဆိုလို့ရှိရင်သူတို့ကဒီကိုပူချင်းကိုမချခနာစစ်ဖို့ပေါ့နော်နောက်ပြီးတဲ့အခါကျတော့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဒီတကယ်လို့ကိုကိုမတင်ပါဘူးဆိုလို့ရှိရင်ဒီခါနာရီဖြစ်လို့မတင်ပါဘူးပေါ့လက္ခဏာတွေကတခုခုပြရဲဆိုလို့ရှိရင်စေယုံစေကံကိုသွားဖို့လို့ဆိုတာဒီလိုကိစ္စရုပ် ဒီကထားပြီးကျွန်တော်တို့ဟိုသိနေကြမှာပေါ့နောက်တစ်ခုကတော့ဒီယောဂဟိုကာကွယ်ထိန်းသိမ်းရေးအဲကာကွယ်ထိန်းချုပ်ရေးဌာနထုတ်ပြန်တဲ့ဥပဒေပေါ့နော်အဲ့ဒါလေးသိထားသိကြမှာ
အခုနောက်ဒီထိုင်းနိုင်ငံမှာအခုဖြစ်နေတဲ့ COVID တက်တရားလိုင်းပေါ်လေအဲ့ဒီမှာပါနောက်တစ်ခုဖြစ်လဲဆိုတော့ဒီထိုင်းအချင်းတောင်တွေထဲမှာလည်းကူးစက်မှုတွေဖြစ်နေတယ်ဆိုပြီးထိုင်းဆိုရပြောပါတယ်ဆိုတော့ဒီကူးစက်မှုဖြစ်နေတယ်လို့ထိုင်းဆိုရပြောတဲ့အချင်းတောင်တွေထဲမှာရောမြန်မာနိုင်ငံသားတွေရှိလားဘယ်လောက်ရှိတယ်ဆိုရင်ရောဘယ်လောက်လောက်ရှိတယ်လို့သိရပါလဲရှင်
ကျင်းလာရအတိအကျကြတော့ကျွန်တော်တို့ဟိုပါပေါ့နော်မြန်မာနိုင်ငံသားတွေအနေနဲ့ဘယ်နှယောက်ရှိရဲဆိုတာအဲ့ဒါကြတော့ကျွန်တော်တို့ဟိုလုံးကဒီအချင်းတောင်နဲ့အချင်းသားညီမအချင်းသားနဲ့ပတ်သက်ပြီးအကူအညီပေးဖို့ကျွန်တော်တို့မြန်မာတန်ရုံးနဲ့ပူးတွဲပြီးတော့လုပ်ခဲ့ဘူးလေလုံခဲ့တဲ့တစ်နှစ်ကျော်လောက်ရှိပေါ့နော်နည်းနည်းတော့ပါပေါ့ဒါပေမဲ့အဲ့ဒါကအဆင်ပြေဘာဖြစ်လို့လဲဆိုတော့တို့ကနိုင်ငံသားရေးဝန်ကြီးဌာနနဲ့တရားဝင်စာနဲ့ဆင့်ပြီးတော့တို့တောင်းအောင်လေဆိုတော့ကျွန်တော်တို့ NGO တွေအနေနဲ့လုတ်ခွင်တိုက်ရိုက်လုတ်ခွင်မရအောင်ပေါ့နော်အဲ့တော့ဒါမှတန်ရုံးနေနဲ့ဆက်လုပ်ဖို့အတွက် item ကအစီရင်ထားခဲ့ပြီးတော့မတန်ရုံးနေနဲ့ဒီကိစ္စကြီးဆက်လုပ်ရင်မလုပ်ဖြစ်ဘူးအခုနောက်ပိုင်းမှာတော့ကျွန်တော်တို့နည်းနည်းအလန့်ဝေးသွားတဲ့အကြောင်းကျွန်တော်တို့အဲ့ဒါနဲ့ပတ်သက်ပြီးတော့မသိအောင်သို့တော့ထိုင်းတနင်္ဂနွေမှာထောင်ပေါင်းကအလုံးပေါင်း143,000ရှိတယ်အခုအဓိကဖြစ်တဲ့ထောင်လေးကကျွန်တော်တို့ဘန်ခွန်ပေါ့နော်ဘန်ခွန်အချင်းတောင်ကြီးပါဝင်အလုံးပေါင်း13,000ပေါ့အဲ့ဒီ13,000ကကျွန်တော်မြန်မာအများစုရှိတာတော့ခုနကပြောတဲ့ဟိုဘန်ကောက်မှာရှိတဲ့အထူးထောင်လို့ခေါ်တဲ့ဒီရေယောင်နောက်ပြီးတော့ဘန်ကွန်အဲ့တော့ဒီနော်ထားပေါ်ဒီမှာရှိတဲ့ဒီဝင်းနဲ့ဆိုလို့ရှိတဲ့ထောင်ပြီးတဲ့အခါကျတော့ကျွန်တော်တို့ဒီမှာဆိုလို့ရှိရင်ဆာပေါ့ကျွန်တော်တို့ဘာခေါ်လဲဆိုတော့နာရာဒီဝက်လို့ခေါ်တဲ့နှစ်ကြီးသမားတွေထားတဲ့ကျွန်တော်တို့တောင်ပိုင်းကထောင်ပြီးရင်ဆုံကလာမှာရှိတဲ့ထောင်ပေါ့နော်အစားကြီးပြင်အဲ့ဒီမှာအများဆုံးနောက်ပြီးကျွန်တော်တို့မိတာဒီကျွန်တော်ပေါ့ကျွန်တော်ထောင်အဲ့ဒီထောင်တွေမှာတော့မြန်မာရှိပြောင်းလို့တမားတွေတော်တော်များတယ်ဒါပေမဲ့ဒီအခုဟိုအခုထောင်သားတွေဖြစ်တဲ့အထက်မှာမြန်မာနိုင်ငံသားအချင်းသားဗနယောက်ဖြစ်တယ်ဆိုတာမျိုးသူတို့ကမကြင်ညာဘူးအခုဆိုလို့ရှိရင်တကောင်းဝင်ကြီးဖြစ်သွားပြီနော်ဖြစ်တဲ့ထောင်သားအရေးအတွက်ပါကုစက်ရောပါ
တနိုင်ငံလုံးမှာစုစုပေါင်းထောင်
နိုင်ငံလုံးမှာဆို
ဟုတ်
ဟုတ်ကဲ့အဲ့တော့အများဆုံးကကျွန်တော်တို့ဒီရနောင်းမဲဆောင်ဒီပြီးတော့ခုနကပြောဘန်ကွန်ထောင်မှာရှိရပြီးရင်ဒါကသူကလို့အဲ့လိုထောင်လေးမှာရှိရမြန်မာနိုင်ငံသားတွေအနေနဲ့ဆိုလို့ရှိရင်ပို့ပြီးတော့ပူဆက်ဖို့ရှိနေတာပေါ့နော
်ဆိုတော့နောက်တစ်ခုကဒီကိုဗစ်ကာကွယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့မေးကြပါရဲဆိုတော့ဒီထိုင်းနိုင်ငံမှာအခုကိုဗစ်ကာကွယ်ဆေးထိုးမှုတွေစနေပြီဟိုစာမေလ18ရက်နေ့တုန်းကဆိုရင်ဒီတန်ငါတော်တွေကိုစပြီးတော့သူတို့ထိုးပေးနေပြီပေါ့လေဆိုတော့အဲ့ရနေပြီးတော့တချင်ချင်းလဲဒီတနိုင်ငံလုံးသူတို့ထိုးပေးမဲ့အစီအစဉ်တွေရှိပါတယ်ဆိုတော့အဲ့လိုထိုင်းနိုင်ငံကထိုင်းအစိုးရကပေါ့နော်ကိုဗစ်ကာကွယ်ဆေးထိုးပေးမဲ့အစီအစဉ်တွေမှာဒီသူတို့နိုင်ငံထဲမှာအလုံးလုံးနေတဲ့ဒီမြန်မာတွေအပါဝင်ပေါ့ဒီရွှေပြောင်းသုံးသမားတွေရောထိုးပေးမဲ့အစီအစဉ်ပါပါလားရှင
်ဟုတ်ကဲ့တကယ်တကယ်ကဒီဟိုဒီဆေးကာကွယ်ဆေးထိုးအတွက်ပေါ့နော်မှတ်ပုံတင် online ကနေဒီစင်မှတ်ပုံတင်ခြင်းကိုလုံဆောင်နိုင်ပြီဆိုတာကျွန်တော်တို့ဒီကြံခဲ့တဲ့ဒီမေလ14ရက်နေ့တွေကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အခုဘယ်လိုမျိုးဆက်ပြီးတော့သွားလဲဘယ်လိုမျိုး online ကနေပြီးတော့လုံဆောင်လို့ရမလဲဆိုတာကိုကျွန်တော်တို့ကစုံစမ်းတာပေါ့နော်ဒီနေ့ပေါ်ကျွန်တော်တို့မေလ19ရက်နေ့မှာကျွန်တော်တို့ကျမကြီးဌာနကဝန်ထမ်းတွေကသွားပြီးတော့ဒီကျမကြီးခရင်ကျွန်တော်တို့ကျမကြီးဌာနပြီးခဲ့ခါကျတော့ဆေးရုံတို့ဘက်မှာသွားပြီးတော့စုံစမ်းတဲ့အခါမှာဟိုထိုင်းနိုင်ငံသားတွေအတွက်ပဲဒါဒီအစီအစဉ်ကရှိပါသေးရဲ့ဆိုတာမျိုးပဲကျွန်တော်တို့သိရတယ်ဒါပေမဲ့တကယ်သူတို့ဘဝကနေပြီးတော့ဘန်ကောက်ကနေပြီးတော့ကြီးညာတဲ့အခါမှာတော့အဲ့လိုမဟုတ်ဘူးအလုံးအတူတူခံစားရမယ်ဒီလူမှုဘလုံးရေးဝင်ထားတဲ့ရှင်ပြောင်းလို့တမားတွေမှန်နိုင်ငံသားတွေမှန်ရမယ်လို့ပြောတယ်ဒါပေမဲ့တကယ်တည်းလက်တွေ့ရတော့အခုမဟုတ်ဘူးလို့ပြောရတာပေါ့ပြောလို့ရတာ
ဟုတ်ဆိုအဲ့မှာတစ်ချက်သိကြတာကတကယ်လို့ခုနကစစောပြောသူပေါ့နော်လူမှုဘလုံးရေးဝင်ထားတဲ့ရှင်ပြောင်းလို့တမားတွေကထိုးခွင့်ရှိမယ်ဆိုရင်သူတို့တွေကထိုးနိုင်ဖို့အတွက်ကိုရောဘာတွေလုပ်ဖို့လိုပါလဲရှင်
ခုနကကျွန်တော်တို့ဒီလိုသွားဆောင်ရမ်းနေဆိုတာလေတကယ်လို့အဲ့လို online ဆနစ်ကနေပြီးတော့စာရင်းသွင်းတာဘယ်လိုသွင်းရလဲဆိုတာသိပြီဆိုရင်ကျွန်တော်တို့ကတရားနေပြီးတော့ဟို social media ရဲ့တစ်စင်းပေါ့နော်ပြန်ပြီးတော့လုံသမားတွေကိုလုတ်တန်းအောင်လို့ online ကနေပြီးတော့ဒီသွင်းလို့ရအောင်လို့ကျွန်တော်ပြန်မျှဝေပေးမလို့ပဲဆိုတော့အဲ့ဒီဟာကိုကျွန်တော်တို့လုတ်လို့ကျွန်တော်တို့ကိုယ်တိုင်ကလုတ်လို့မရသေးဘူးလုတ်လို့မဖြစ်ဘူးဆိုလို့ရှိရင်ရှင်ပြောင်းလုံသမားတွေအနေနဲ့ကတော့ဒါဟိုအခက်အခဲကတော့ဖြစ်မယ်ဆိုတာချိန်တည်ပြီးသားပဲဘာဖြစ်လို့လဲဆိုရင်ကြံခဲ့တဲ့ကျွန်တော်တို့2021 February လကလူသစ်စာရင်းသွင်းတဲ့ကိစ္စမှာလေတုံးလေးကောင်မဲ့ online နဲ့စာရင်းသွင်းရတယ်အဲ့ online စာရင်းသွင်းဖို့ဆိုတာကဒီတာမန်လူတွေအနေနဲ့ဒီခုနပြောတဲ့ technical ဘက်ဆန်ကနည်းနည်းပါတယ်နောက်ဟိုဘာသာရေးဘက်ဆန်ကပါတယ်ဘာသာစကားဘက်ဆန်ကပါတဲ့အခါကျတော့ဘလို့မှအဆင်ပြေနိုင်မအောင်ဆိုတော့ဒါကရှင်ပြောင်းလူသမားတွေအတွက်ဒီ online နဲ့သွင်းရမယ်ဆိုရင်တော့မှပဲအများစုအတွက်ကတော့အခက်အခဲနဲ့ကြုံနေမှာ
ဟုတ်ဘန်ကောက်မှာရှိတဲ့မြန်မာတန်ရုံးပေါ်လေမြန်မာတန်ရုံးကလည်းအရင်တော့ကတော့ဒီကိုမင်းဦးလိုဒီလုံတမားရေးဆောင်ရွက်နေတဲ့လူတွေနဲ့တွေ့ပြီးတော့မှဒီမြန်မာရွှေပြောင်းလုံတမားရေးအရေးသူတို့လုပ်ပေးနေတာကိုကြီးပေးနေတာတချို့ကိစ္စတွေရှိပါတယ်ဆိုတော့အခုဒီကိုဗစ်ကိစ္စမှာရောဒီမြန်မာရွှေပြောင်းလုံတမားရေးပေါ်တော့ဒီသူတို့ရောဂါဖြစ်နေတဲ့လူတွေကိုစေကူစားပေးနိုင်ဖို့နောက်တစ်ခါဒီခု
ထုတ်ပြန်ချက်အချို့ထုတ်တာတော့ရှိတယ်။ဥမာအာစီမင်းစီကမ်းဆိုင်ရာတွေဥမာဒီထောက်ထားမယ့်ဆိုင်ရာနဲ့ပတ်သက်ပြီးတော့လုပ်ငန်းစဉ်တွေအဲနောက်ဆုံးသွားတဲ့အကြောင်းတို့ဒါမှမဟုတ်လည်းလူသိစီးရင်သွင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟလာဒီအာလက်ရှိမှာဟိုမိသူမျိုးအဖြစ်အကြောင်းဆစ်စီးတာတို့အလုပ်လုပ်ခွင့်ပါမယ့်အတွက်စီးရင်သွင်းတာတို့အဲ့ဒါတွေနောက်ဆုံးတွေဆိုတဲ့ကိစ ရွှေရောင်းလူသမားတွေအနေနဲ့နိုင်နာရမယ်လှုပ်ဆောင်ရမယ်ဟာမျိုးတွေဆိုလို့ရှိရင်တတိကျကျလှုပ်ပြန်ထုတ်ပြန်တာတော့လုပ်နိုင်တာတော့ဆိုတော့ဒီဘက်အပိုင်းမှာအရင်နေလာတယ်ခင်ဗျာနောက်တစ်ခုကကျတော့လေဒါပြောလို့ရတာလည်းပါလဲဆိုလို့ရှိရင်ဒီကိုဗစ်ကြောင့်ဟာလာသူတို့အနေနဲ့ရတယ်ဖီးသွားလာခွင့်တွေကန့်သတ်ထားတဲ့အတွက်ကြောင့်မို့လိုက်ပါလှုပ်ဆောင်မှုခက်တယ်ဆိုတာမျိုးတော့ပြောလို့ရတာပေါ့ဒါပေမဲ့အဓိကကတော့ဒီအာနာသိန်းဆက်အာနာသိန်းပြီးတဲ့နောက်ပိုင်းမှာဒီလေပတ်နေတဲ့ရန်နေရာပေါ့နော်ရုံးလုံးငန်းစင်အကုန်လုံးကအင်မတန်မှကမောက်ကမဖြစ်ကုန်နေလို့ကျွန်တော်တို့အနေနဲ့ဒီလိုမျိုးယူဆလို့ရပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဖန်းစည်းကံတွေအခုပြန်ပို့တဲ့ကိစ္စရယ်ဆိုလို့ရှိရင်မပို့နိုင်ဘူး။ပို့ဖို့အတွက်အရင်တော့ဆိုလို့ရှိရင်နေဆက်ကနေပြီးတော့ဟာလာနှစ်နိုင်ငံကနေညှိပြီးတော့ပို့ရဒီထဲမှာခုနကပြောတဲ့ဒီပြန်ပို့တဲ့အထက်မှာယောဂဖြစ်တဲ့လူတွေပါနိုင်လားပါနိုင်လားဆိုတဲ့ကိစ္စရယ်ဒါလည်းကျွန်တော်တို့စီစဉ်ရဖို့လိုတာပေါ့နော်။အခုလက်ရှိသက်ဆိုင်အာဏာပိုင်အနေနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ထဲဝင်လိုက်ပါပြီးတော့ဟိုဆောင်ရွက်တာတို့ကြီးညာချက်ထုတ်တာတို့မတွေ့ရဘူးခင်ဗျ။
ဟုတ်ကဲ့ကိုမေအောင်ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက
်ဆင်းလာပါရှင်ခုစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရပါပြီအငွေတွေမဆုံးရှုံးစေရဘူးဘန်တွေမပြိုလဲနိုင်ဘူးဆိုတော့လေဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဗန်လုံးငန်းဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီးဘိုးဘန်ဒုက္ခထဦးဝင်းတော်ကသတင်းစာရှင်းလင်းပွဲမှာရောသတင်းဌာနတွေနဲ့စည်းစပ်တွေ့ဆုံရမှာပါရှင်းတာလင်းတာလုပ်ပါတယ်လက်ရှိကြုံနေရတဲ့ဗန်လုံးငန်းဆိုင်ရာပြဿနာတွေဟာဗန်တွေကိုအခက်အခဲဖြစ်အောင် CDM လုပ်တာကနေစတာဖြစ်ကြောင်းနောက်ပိုင်းဗန်တွေမှာငွေတွေဝိုင်းထုတ်ကြထုတ်လိုက်ရင်ဒီအစိုးရပြုတ်ကျသွားမယ်ဆိုတော့နိုင်ငံရေးအရာမြောက်ထိုးပင့်ကွယ်မှုတွေ Facebook ကနေလှုံ့ဆော်လာကြကြောင်းအဲ့ဒီကနေတဆင့်တကယ်ငွေမလိုပဲတန်းစီငွေထုတ်တဲ့သူတွေပေါ်လာတယ်လို့ဆိုပါတယ်အဲ့လိုဖြစ်နေချိန်ဘဏ်ကိုအသုံးပြုပြီးစီရင်သမားတွေကိုငွေကြေးထောက်ပံ့မှုလုပ်နေသူတွေကြောင်းဘိုးဘဏ်အနေနဲ့ငွေကြေးထုတ်ယူမှုကိုလူတူတစ်ပတ်ကျပ်သိန်း20ကုမ္ပဏီသိန်း200ဆိုပြီးကန့်သတ်တာမျိုးလုပ်ခဲ့ရကြောင်းပြည်သူတွေအနေနဲ့လဲဘဏ်မှာအပ်ထားတဲ့ငွေတွေမဆုံးရှုံးစေရဘူးလို့အာမခံကြောင်းဘဏ်တွေပြိုလဲစရာမရှိကြောင်းလက်ရှိအခြေအနေဘဏ်လုပ်ငန်းကိုပြည့်စည်အောင်လုပ်နေသူတွေကြောင့်ဘိုးဘဏ်ဘက်ကလည်းအကန့်အသတ်တွေလုပ်ရတာဖြစ်ကြောင်းပြောဆိုခဲ့ပါတယ
်လက်ရှိဘဏ်တွေဟာငွေအပ်ထားပြီးပြန်ထုတ်လိုသူတွေကိုထုတ်မပေးနိုင်တဲ့ပြဿနာကြီးတယ်မကအခြေခံဘဏ်လုပ်ငန်းဖြစ်တဲ့ငွေလွှဲလုပ်ငန်းတောင်မလုပ်နိုင်တော့တဲ့အခြေအနေရောက်နေတာတွေ့မြင်ရပါတယ်အရင်ကတော့မြန်မာနိုင်ငံတဏီယာယာကနေကိုငွေလွှဲပို့လို့တဲ့ဘန်ရှိတဲ့တဏီယာကိုငွေလဲတယ်ဆိုတာအလွန်လွယ်ကူတဲ့ကိစ္စပါငွေလွှဲပြီးမိနစ်ပိုင်းအတွင်းသက်ဆိုင်ရာငွေထုတ်သူဟာပတ်ပုံတင်ပြပြီးတစ်ဖက်ဘန်ကနေငွေသားစကူအလွယ်တကူထုတ်ယူနိုင်ခဲ့တာမျိုးဖြစ်ပါတယ်အခုဆိုဘန်အားလုံးမှာအဲ့ဒီဝန်ဆောင်မှုမျိုးတောင်ရပ်ဆိုင်းနေတာတွေ့မြင်ရပါတယ်လက်တလုံးမြမစီးပွားရေးဘဏ်ကအဲ့ဒီငွေလွှဲဝန်ဆောင်မှုလုပ်ပေးနေတယ်လို့ကြေညာလုပ်ကိုင်နေပေမဲ့တချိန်ကိုကျက်ငွေ10သိန်းအောက်ပဲလွှဲလို့ရတာ fax နဲ့အချက်လက်ပို့တဲ့စနစ်ကြောင့်အချိန်ကြာတာသွားထုတ်ရတဲ့ဘဏ်တွေမှာကျိုးနီစနစ်ကြောင့်အဆင့်တွေများလုံးကြီးငွေထုတ်ရခက်ခဲတာကြောင့်တိတ်ပြီးအသုံးပြုသူများတာမတွေ့ရပါဘူးရန်ကုန်ပန်းစိုးရန်ကမြမစီးပွားရေးဘဏ်ကွဲတစ်ဆိုရင်တော့တနည်းငွေလွှဲလက်ခံမှု20-30လောက်ပဲရှိတာတွေ့မြင်ရပါတယ်။ တန်ရွေဘက်ကအဲ့ဒီလိုဖြစ်နေတယ်လို့မြန်မာနိုင်ငံအနေနဲ့အေဂျင့်အများကြီးထားပြီးအလုပ်လုပ်တဲ့ with money လို့ online နဲ့လုပ်ရတဲ့ငွေလဲစနစ်မှာလေငွေလဲတော်ကိုလက်ခံတဲ့အေဂျင့်ပဲရှိပြီးငွေသားစကူထုတ်ပေးမဲ့အေဂျင့်မရှိတာမို့ပြည်သူတွေအခက်အခဲတွေ့နေကြပါတယ်အဲ့ဒါကြောင့်ပဲအရင်အာနာရှင်ခေဟောင်းတို့ကအတိုင်းအဝေးပြေးဘတ်စ်ကားတွေနဲ့ငွေလွှဲပေးပို့တာမျိုးလေးထွန်းကားလာတာတွေ့ရပါတယ်။အဝေးပြေးကားတွေနဲ့ငွေလွှဲရင်ပို့ကားကနှစ်ရာခိုင်နှုန်းငွေ30သိန်းပို့ရင်ကျပ်2000လောက်ပေးရတာမို့ဈေးကြီးပေမဲ့လည်းအခြားရွေးချယ်စရာမရှိတဲ့ပြည်သူတွေဟာအဲ့ဒီနည်းနဲ့လေငွေလွှဲတာမျိုးလုပ်ကြရပါတယ်
။တကယ်တော့လက်ရှိပြည်သူတွေဟာနေ့စဉ်အချိန်တိုင်းများစွာအကုန်ခံပင်ပန်းကြီးစွာနဲ့ဗန်နေကနေတန်းစီပြီးငွေထုတ်နေကြရတာဟာတကယ်ငွေလိုလို့ဗန်နေပိတ်မိနေတဲ့ငွေဖြစ်ပြီးထုတ်ပေးငွေတဖြည်းဖြည်းနည်းလာသလိုစိတ်မချရတော့လို့တနေ့ပြီးတနေ့ကြက်ငွေတန်ဖိုးတွေကြပြီးရင်ကြနေလို့စတဲ့အကြောင်းတွေကြောင့်ပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးကြက်ငွေတန်ဖိုးမြန်မြန်ဆန်ဆန်ကြဆင်းနေတာကိုဘိုးဘန်ကထိမ့်ဖို့ကြိုးစားတာတော့တွေ့ရပါတယ်။ပြီးခဲ့တဲ့မေလ16ရက်နေ့ကစ9ရက်အတွင်းဘိုးဘန်ဟာဒေါ်လာ23သန်းလောက်ထုတ်ရောင်းခဲ့ပြီးတဲ့နောက်ဒေါ်လာဈေးဟာဒေါ်လာ1900ဝန်းကျင်ကနေ1650 1660ဝန်းကျင်မဆိုးစလောက်လေးကျလာတာတွေ့ရပါတယ်အခုလောက်ကင်တွေ့ပုံနဲ့တော့မြန်မာကျပ်ငွေတန်ဖိုးရှိသင့်ရှိထိုက်တဲ့တန်ဖိုးရောက်လာအောင်လုပ်နိုင်မှာမဟုတ်တဲ့အပြင်ဘိုးဘန်ကဒေါ်လာကြီးဈေးွက်ထဲမထည့်ပဲနေလိုက်ရင်တော့အခုတန်ဖိုးထက်အများကြီးကျဆင်းသွားနိုင်တဲ့အရေးအယောင်လဲမြင်တွေ့နေရပါတယ
်အခြားတစ်ဖက်မှာတော့ငွေကြေးချမ်းသာသူတွေနဲ့ကုမ္ပဏီလုပ်ငန်းရှင်တွေကိုယ်တိုင်ဘဏ်ကရှိတဲ့ငွေတွေထုတ်ပြီးစိတ်ချရတဲ့ဒေါ်လာနဲ့ရွှေစုဆောင်းမှုအင်ချမ်းကြီးလိုက်လံဝယ်ယူမှုတွေကလည်းကြက်ငွေတန်ဖိုးကျဆင်းတာကိုအားပေးသလိုဖြစ်နေတာမြင်တွေ့ရပါတယ်။အဲ့ဒီအတွက်ဗန်တွေထဲပိတ်မိနေတဲ့မြန်မာကြက်ငွေတွေကိုပြည်သူတွေဘလို့မှစိတ်ချလက်ချဖြစ်မဲ့ပုံမတွေ့ရတာကြောင့်ငွေထုတ်ယူလိုမှုဆက်ပြီးဖြစ်ပေါ်နေဦးမယ့်သဘောခံမှန်းရပါတယ်။ခုဆိုရင်ဗဟိုဘဏ်ရဲ့ညွှန်ကြားချက်နဲ့ဘဏ်အသီးသီးဟာငွေသားလက်ဝယ်ရှိတဲ့ customer တွေကို special account အသစ်တွေဖွင့်ပြီးငွေအပ်ကြဖို့နှိုးဆော်နေတာတွေ့ရပါတယ်။အဲ့ဒီငွေသားစကူနဲ့အပ်တဲ့ဘဏ်စင်းကနေငွေပြန်ထုတ်ယူလို့ရဆိုရင်အချိန်မီအလုံးပြန်ထုတ်ပေးမယ်လို့ဆွဲဆောင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီအထူးငွေစည်းရင်းဆိုတာအရင်ဘဏ်အပ်ငွေတွေလို ATM ကတ်လုပ်ပြီး ATM တွေမှာသုံးလို့မရပါဘူး။ Mobile Banking သုံးပြီးငွေလွှဲမယ်ဆိုရင်လွှဲလို့ရပေမဲ့အခြားအပ်ငွေစည်းရင်းတစ်ခုခုကနေအထူးငွေစည်းရင်းကိုလွှဲမယ်ဆိုတော့လက်ခံလို့မရပြန်ပါဘူး။ဒါ့အပြင်ကိုကအခြားသူတယောက်ယောက်ရဲ့ဘဏ်စင်းနဲ့လွှဲလိုက်မယ်ဆိုရင်အဲ့ဒီလက်ခံရရှိသူဟာဘဏ်မှာငွေသားစကူသွားထုတ်ယူလို့မရပြန်ပါဘူး။ကိုရဲ့အရင်ပိတ်မိနေတဲ့ငွေစင်းတွေနီးတူပိတ်မိငွေတွေဖြစ်သွားမှဖြစ်ပြီးထုတ်ချင်ရင်အများသူကလို ATM မှာပင်ပင်ပန်းပန်းတန်းစီဘဏ်ကိုသွားချင်ရင်ဘဏ်တိုကင်ရဖို့ကြိုးစားဆိုတဲ့အခြေအနေပြန်ရောက်သွားမယ်သဘောပါ။ပြောရရင်အခုဘဏ်တွေတဲ့ငွေသားစကူဝင်လာအောင်special account ဖွင့်ပေးနေတဲ့ကိစ္စကလည်းအောင်မြင်မဲ့ပုံမရပါဘူး။လက်ရှိဘဟိုဘဏ် account ထဲဖော်ကျင်တဲ့ပုံစံကပြည်သူတွေရဲ့အပ်ငွေဘဏ်တွေမှာပိတ်မိနေတဲ့ကိစ္စထုတ်ပေးငွေကိုတဖြည်းဖြည်းချင်း short ချကာလတစ်ခုရပ်တင်ရင်ရပ်ဘဏ်တွေကတော့နောက်ထပ်အပ်လာမယ့်ငွေဆက်ကူတွေနဲ့ဘဏ်လုပ်ငန်းကိုအစ်စ်ပြန်လဲပတ်နိုင်အောင်စူးစမ်းမယ်သဘောမြင်တွေ့ရပါတယ်။ဒါကြောင့်လည်းမြမစည်းဝါးရေးဘဏ်နဲ့ပုဂ္ဂလိကဘဏ်တို့ဟာငွေသားဆက်ကူနဲ့ငွေလာလွှဲရင်အခြားတစ်ဖက်မှာလေငွေသားစကူနဲ့ထုတ်ပေးမယ်ငွေလဲလုပ်ငန်းကိုအရင်လိုပြန်ပြီးလုပ်ကင်ပေးမယ်လို့ကြေညာလာတာတွေ့ကြရပါတယ
်တကယ်တကယ်တော့ကိုအပ်ထားတဲ့ငွေတွေကိုကိုလိုတလောက်ပြန်ထုတ်လို့မရယုံမကနည်းနည်းစီထုတ်ခွင့်ရဖို့ကိုလည်းလူပင်ပန်းစိတ်ပင်ပန်းကြီးစွာထုတ်ယူနေရတဲ့အခြေအနေမှာပြည်သူတွေဟာဘဏ်တွေကိုယုံကြည်စိတ်ချမှုနည်းသက်နည်းလာနေတာတွေ့ကြရပါတယ်အခြားတစ်ဖက်မှာလည်းဘိုးဘဏ်ရဲ့ထိန်းချုပ်မှုမရှိတာကြောင့်ကြက်ငွေတန်ဖိုးတနည်းတစ်ခြားကျဆင်းလာတဲ့အခြေအနေမျိုးမှာပြည်သူတွေဟာဗန်နဲ့ပိတ်မိနေတဲ့သူတို့စုငွေတွေအတွက်ရတက်မေးဖြစ်နေရတာကလည်းမထူးဆန်းလှပါဘူးလက်ရှိအခြေအနေဘိုးဘန်ရဲ့မှားယွင်းတဲ့စီမံခန့်ခွဲမှုအောက်မှာဗန်တွေအပေါ်ပြည်သူလူထုပြန်ယုံကြည်လာအောင်လုပ်ပေးနိုင်မှာမဟုတ်သလိုငွေတန်ဖိုးတည်ငြိမ်အောင်ထိန်းပေးမဲ့အနေအထားမျိုးလည်းမမြင်မတွေ့ရပါဘူးဒါကြောင့်ဘိုးဘန်ဒုက္ခဥဝင်းတော်ပြောသလိုဗန်တွေတဲကပြည်သူအငွေတွေမဆုံးရှုံးစေရဘူးဆိုတာမှန်နိုင်ပေမဲ့ပိတ်မိငွေတွေဖြစ်နေပြီးဘယ်အချိန်ပြန်ရနိုင်မလဲမသေးချာမရေရာတဲ့အခြေအနေမျိုးဆက်ရှိနေပါဦးမယ်။အလားတူဘဏ်တွေပြိုလဲမှာမဟုတ်ဘူးဆိုပေမဲ့ဘဏ်ဝန်ဆောင်မှုတွေမပေးနိုင်တဲ့လေပတ်မှုမရှိတဲ့အမေရိကန်ဘဏ်တွေအဖြစ်ပဲတည်ရှိနေတော့မှာဖြစ်ကြောင်းပါ
Few American တဲ့မြန်မာဝိုင်းစီစဉ်တွေကို Washington မြို့တော်ကတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။အခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုဆက်ပြီးတင်ဆက်ပေးပါမယ်။ကျွန်မဧသနာချောပနေကင်းရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်နာရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့ VOE တေးချစ်တော်ရရှင်တွေကိုမြတ်တာတေးလက်ဆောင်မြန်မာသတင်းတွေတပုတ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်ပထမအဦးဆုံးကျမတို့ကိုစာရေးပြီးတော့အစီအစဉ်လေးနဲ့ပတ်သက်ပြီးရေးလာတဲ့သွားရရှင်ရဲ့စာတွေကိုဖော်ပြပေးကြမှာနော်။ဝိုင်းတော်သားတွေအားလုံးကျမ်းမာအေးချမ်းပါစေလို့ရေးလာတဲ့သွားရရှင်မက်ဆန်နာကတော့ရေဒီယိုလိုင်းနဲ့ပတ်သက်ပြီးတော့မေးလာပါတယ်
။ဟုတ်ကဲ့ပါ VOE ရေဒီယိုလိုင်းအချိန်နာရီကိုပို့ပေးစီခြင်းပါလေ။ဖုန်းလိုင်းတွေပြတ်တောက်သွားခင် VOE အနေနဲ့ရေဒီယိုကနေပြောင်းလဲပြီးတုံးရတဲ့လိုင်းတွေကိုဂရုစိုက်ပြီးကြီးညာပေးစီလိုပါတယ်။ကျေးဇူးတင်ပါတယ် VOE သတင်းကောင်းတွေကိုအမြန်ဆုံးတင်ဆောင်ပေးလာနိုင်ပါစေ
။ဟုတ်ကဲ့ပါ။မီတာလိုင်းတွေပို့ပေးလိုက်ပါရစေ။တခြားမက်ဆန်နာလိုပဲတည်ကျင်မဲ့သွားရှင်နေတယ်။မီတာလိုင်းတွေကိုတည်ကျင်နေဆိုရင်ကျမတို့ရဲ့ Facebook စာမျက်နှာမှာရောဒါမှမဟုတ် VOE မြန်မာပိုင်းစာမျက်နှာမှာပေါ်ပြပေးထားတယ်လို့အတည်ပြုချင်ပါတယ်နော်။ VOE အစီအစဉ်ဒီမှာလည်းသတင်းတွေကြားရမှာပြီးတော့ကျမတို့ရဲ့ဒီ Radio အစီအစဉ်တွေအစနဲ့အဆုံးတွေမှာကြီးညာပေးပါရစေ။နားဆင်အားပေးကြတဲ့သွားရှင်တွေကိုကျေးဇူးတင်ပါတယ်။ထွန်းသိန်းဆိုတဲ့တော်ရရှင်ကတော့ VOE ကဘာတည်င်းမြမတည်င်းတည်င်းထွေထွေကိုအချိန်နဲ့တပြေးညီခါလိုက်ဖက်တဆက်မရေမှန်ကန်တိကျစက္ကန့်ရိုက်ချက်အကြံထွက်အောင်ပေါ်ပြဆွဲကျွန်းကြည်ပြွန်ပြတ်လှိုင်ဂုံနဲ့ကြိုင်ပြပါမင်္ဂလာပါတဲ့ကြပြာတို့လေးနဲ့ဂျေဇုတင်ကြောင်းပြောလာပါတယ်ရှင်နောက်ထပ် Cherry Theory ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE ပေးစာကဏ္ဍကိုဘယ်လိုစာပို့ရမလဲရှင်တဲ့ဟုတ်ကဲ့ပါအခုကျမစီကိုရေးလာတဲ့ဒီ messenger ကနေပြီးတော့ပဲညီမစာရေးလို့ရပါတယ်နော်တကယ်လို့ကျမတို့ view ညီမဝိုင်းကို email ပေးပို့ခြင်းနဲ့ဆိုရင် email ပို့လို့ရပါတယ်ရှင်ကျမတို့ email လိပ်စာက permis.viewnews.com ဖြစ်ပါတယ်ဒါမဲ့လည်းအခုလိုမျိုး messenger facebook ကိုအမြဲတမ်းသုံးနေဆိုရင်တော့ဒီ messenger ကပို့ရတာပို့လွယ်တယ်ဆိုရင်ဒီကပဲပို့ပေးပါကျေးဇူးတင်ပါတယ်ကျမ messenger စာတွေကိုမကြာခဏဖတ်တတ်ပါတယ်နော်မင်္ဂလာပါ VOE 1တော်သားများခင်ဗျာကျန်းခံသားလို့မာကြပါစေနော်လို့အစချေနှုတ်ဆက်လာတဲ့စာရှိတစ်စောင်အီးမေးပို့လာသူကတော့မန္တလေးကအောင်မြင်သူဆိုတဲ့တော်ရရှင်ဖြစ်ပါတယ
် VOE ပေးစာကိုရေးပြတာဒီတစ်ခေါက်ပထမဆုံးပါအရင်ကတော့တခြားအကောင့်တစ်ခုနဲ့ပြက်ကရင်တောင်းဆိုဘူးပြီးတော့လက်ဝယ်လည်းရခဲ့ဘူးပါတယ်ကျေးဇူးပါမြမပြပါစစ်တက်ကအာနာလူထားတော့ကိုစိတ်ဘယ်အရာမှလုံးကျုံတာကိုမခံစားရပါဘူးဗျာဒါပေမဲ့ပြည်သူတွေဘက်ကစောင်းချက်တွေဟာအောင်မြင်လာနိုင်မဲ့အရေးအယောက်တွေကိုသိမြင်ခံစားရပြီးတော့အားတက်ရပါတယ်။ဒါလို့ပြည်သူတွေရဲ့ဆက်အနာရှင်ပြုတ်ချဖို့စောင်းချက်တွေပြည်သူတွေကြားထဲကျဲပြပြန့်ရောက်ရှိဖို့ဆိုတာသတင်းဌာနတွေဟာလည်းအခေယာကြပါတယ်။အာဏာလုစစ်ကောင်စီကအင်တာနက်တွေဖြုတ်ချလိုက်တော့ပြည်သူအများစုအားကိုးရာကရေဒီယိုပါ။နီးပညာခေတ်ကြီးမှာ19ရာစုကိုပြန်ပြီးတော့တန်းတောက်အောင်စစ်ကောင်စီကစွမ်းဆောင်ပေးလိုက်တာလေ။အာဏာလုထားတဲ့စစ်ကောင်စီရဲ့အောင်မြင်တဲ့လှုပ်ဆောင်ချက်ထက်မှာဒါလည်းတစ်ချက်ပေါ့ဗျာ။နောက်တစ်ခုကတော့ဥပဒေနဲ့အညီလို့တွင်တွင်អော်ပြီးတော့ဒုစရိုက်မှုတွေကိုအင်တိုက်အားလိုက်ကျူးလွန်ကြတာပါအခုတော့မိုဘိုင်းအင်တာနက်တွေကို white list နဲ့ပြန်ဖွင့်လာပါပြီအင်တာနက်တွေပြန်ရလာတာနဲ့အတူသတင်းမှားသတင်းရောင်ဝါရဖြန့်သတင်းတွေကကျေပြန့်လာတာပါပဲတချို့လူမှုကွန်ရက်မတုံတက်ကြတဲ့ပြည်သူတွေကြားမှာတော့မှသတင်းအမှားတွေဟာလူမှုကွန်ရက်တုံးကြတဲ့လူတချို့ကနေတဆင့်ပြန့်နေပါတယ်ကျင့်ဝတ်မရှိတဲ့ YouTuber တချို့ရဲ့ဗီဒီယိုတွေကတဆင့်လဲသတင်းအမှားတွေတလွဲမျောလင်းချက်တွေလူလူကြားတွေကိုပြန့်လွှဲပါတယ်စီအနာလူကောင်စီဘတော်သားတွေရဲ့အကောင့်တူမျိုးစုံ page မျိုးစုံကနေလဲသတင်းအမှားဝါရဖြန့်သတင်းဓာတ်ပုံအမှားတွေဟာလဲလူလူအတွင်းမှာအတော်လေးပြတ်ထအားကောင်းပါတယ်ဆိုတော့ကျွန်တော်အနေနဲ့ view 1တော်သားတွေကိုအကူအညီတောင်းညင်တာကတခုတော့သတင်းအမှားတွေနဲ့ပတ်သက်ပြီးတော့ပြည်သူလူအကြအမှန်သတင်းတွေပြတ်ထအောင်လို့ fact check အစီအစဉ်လေးထုတ်လွှင့်ပေးစီချင်တာပါပဲ
မန္တလေးကတော့ရှေ့အောင်မြင်သူအကြံပြုရင်းနဲ့တချင်လဲတောင်းလာတာပါ ဒေသရှင်ကသတင်းတွေမှန်မှန်ပြန်ပြီးတော့စစ်တဲ့အစီအစဉ်လေးတင်ပေးပါဆိုလို့ဘယ်သတင်းကိုဘယ်ကအမှားထုတ်လိုက်လဲဆိုတာပြောရတာခက်တဲ့အတွက်ကြောင့်မလို့ကျွန်မအကြံပြုချင်တာကတော့အကောင်းဆုံးကဒီသတင်းတွေမှန်မှန်သိကျင်နေဆိုရင်တော့သတင်းကြည့်သူကိုယ်တိုင်ပရိသတ်အနေနဲ့ဒီရုံချီရတဲ့သတင်းဌာနတွေကသတင်း website ဒီမှာသွား professional ဒီသတင်းတွေမှန်မှန်ပြန်ပြီးတိုက်ကြည့်တင်ပါလေလို့အကြံပြုချင်ပါတယ်အဲ့ဒီသတင်းဌာနတွေမှာတင်ထားတဲ့သတင်းနဲ့ကွဲနေတယ်ဆိုရင်တော့ဒီကိုရထားတဲ့သတင်းမှန်မှန်မှန်ဆိုတာကတော့တော်တော်လေးကိုတန်ကြားရှိစရာကောင်းနေပါပြီ။ဒါကြောင့်မလို့အင်တာနက်ပေါ်မှာဖတ်လို့ရတဲ့သတင်းတိုင်းကသတင်းမှန်မဟုတ်ဘူးဆိုတာတော့သတိလေးထားပြီးတော့ချင်းချင်းပြီးတော့သတင်းတွေကိုထက်ဆင့်ဝေမျှကြပါလို့အကြံပြုချင်ပါတယ်နော်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေပေါ်မှာကိုပိုင်ရှုထောင့်ကနေပြီးတော့သူတို့ရဲ့နိုင်ငံရေးအတွေ့အမြင်တွေကိုရေးလာကြတဲ့သတင်းတွေရဲ့စာတွေကိုလည်းလက်ခံရရှိပါရစေ။ဒီထက်ကသတင်းရှင်တစ်ယောက်ကတော့တင်မတီလင်းစောနိုင်ဆိုတဲ့သတင်းရှင်ဖြစ်ပါလိမ့်။သူရဲ့နိုင်ငံရေးအမြင်ကိုဖော်ပြပေးစင်ပါလေ
မြမစစ်တပ်ကနိုင်ငံတော်အာဏာသိမ်းယူမှုကြောင့်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအရှုပ်အထွေးအပေါ်ပြည်ပရောက်မြန်မာပြည်သားတဦးအနေနဲ့လွန်စွာစိတ်ပြတ်မိပါတယ်ပြည်တွင်းပြည်ပကမြန်မာနိုင်ငံသားတွေတက်နိုင်သမျှနီလန်ပေါင်းစုံနဲ့တိုက်ပွဲဝင်နေတာတွေ့ရတော့အားရမိပါတယ်သို့တော့ပြည်တွင်းအဖြစ်ပြက်လို့ပြောရမလားအခက်အခဲလို့သုံးနှုံးရမလားတော့မသိပါဘူးအခုလိုမျိုးနိုင်ငံတော်အတွက်ဒီမိုကရေစီအောင်နိုင်ရေးအတွက်ဆင်နွှဲရမှာကျွန်တော်အနေနဲ့သတိပြုမိတဲ့အချက်တွေရှိပါတယ် NLD နဲ့တိုင်းသားနိုင်ငံရေးပါတီတွေအကြားအနာဂတ်နိုင်ငံရေးလက်တွဲနိုင်ရေးအကြောင်းကိစ္စနဲ့ပတ်သက်ပြီးတော်တော်လေးကို gap ဖြစ်နေတယ်လို့မြင်မိပါတယ်ဒီဟာဒီကြီးမားသောစိန်ခေါ်မှုဖြစ်တယ်လို့စစ်အာဏာသိမ်းအဖွဲ့အတွက်လည်းအခွင့်အကောင်းတရက်လို့ဖြစ်နေပါတယ်လက်ရှိတရားဝင်နိုင်ငံအစိုးရဖြစ်တဲ့ NLD အနေနဲ့အပြစ်နိုင်ဆုံးသောအနာဂတ်ဖက်ဒရယ်အစိုးရစနစ်ကိုအခြေခံတဲ့လက်ရှိနိုင်ငံရေးရည်တည်ချက်သည်တိုင်းသားများလူလာတဲ့ပင်လုံကတိကိုဖော်ဆောင်ပေးနိုင်လောက်သောအာမခံမှုမရှိဘူးလို့တိုင်းသားဒီမိုကရက်တစ်ပါတီတွေတိုင်းသားဒီမိုကရေစီအင်အားစုတွေအနေနဲ့ခံစားမှုရှိနေမယ်လို့ထင်ပါတယ် VOA ဒီအပြုသဘောနဲ့သတင်းတွေကိုတင့်လျော်သောခြားပြမှုများနဲ့အစီအစဉ်များထုတ်လွှင့်ပေးနေသည့်အတိုင်းဒီကိစ္စနဲ့ပတ်သက်လို့မေးမြန်းသင့်မေးမြန်းထိုက်သူတွေနဲ့မေးမြန်းသုံးသက်ချက်များလှုပ်ဆောင်သင့်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဒါကတင်မတီဆိုတဲ့သရရှင်သူ့ရဲ့နိုင်ငံရေးအမြင်ကိုဖီဖီကတစင်လွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်ရှင်ကိုတီဆိုတဲ့သရရှင်ကတော့ကုလသမဂ္ဂနဲ့အာဆီယံကိုတိုင်တယ်ပြီးတော့အခုလိုစာရေးလာပါတယ
်ပြောပြပါဗျာ UN နဲ့အာဆီယံဆိုတာကမ္ဘာနိုင်ငံတစ်သီးကဖြစ်ပေါ်နေတဲ့မတရားမှုမှန်သမျှတားဆီးဖြေရှင်းပြရမယ်အဖွဲ့မလားမတရားမှုမှန်သမျှကိုကုလတပ်ပေါင်းစုနဲ့တားဆီးနှိမ်နှင်းပေးတင်ပါတယ်အခုတော့ဗီဒီယိုကတစ်မျိုးပြည်တွင်းရေးကတစ်မျိုးဆိုတော့လူလူကခံပက်ကကြီးဖြစ်နေပါတယ်ပြည်သူဆိုတာတိုင်းပြည်တိုင်းရဲ့မိပါတွေပါပြည်သူမရှိပဲရက်တီလို့မရပါဘူးတိုင်းပြည်တိုင်းပြည်သူကိုလေးစားဦးစားပေးတင်ပါတယ်ပြည်သူကိုခုလုံးကာပါလောက်တာစော်ကားတာပါပြည်သူအခွင့်အရေးကိုစားပြီးပြည်သူကိုထဲ့မတွက်တာစော်ကားမှုပါ UN နဲ့ ASEAN ကူညီပါခင်ဗျာ
အာတော်ရရှင်ကိုထေးသူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ပြည်ဝင်မင်္ဂလာပါခင်ဗျာလို့ရေးလာရင်နောက်ထပ်သောရရှင်ကတော့ကျွန်တော်နာမည်သိန်းထိုက်အောင်ပါတဲ့မေးချင်တာလေးရှိလို့ပါတဲ့
လက်ရှိအမျိုးသားညီညွတ်ရေးအစိုးရ NUG အပေါ်လူငယ်တွေတချို့ရဲ့အားမလို့အားမရဝေဖန်မှုလေးတွေအနှဲငယ်တွေ့နေရပါတယ်သူတို့ပြောချင်တာက NUG အနေနဲ့ထိထိရရလမ်းညွှန်မှုစစ်လက်နဲ့ပံ့ပိုးမှုတွေကိုဒီထက်ပိုလုံနိုင်ဖို့ရှိသလားဆိုတာပါပဲဒီလိုဝေဖန်မှုတချို့ကို NUG အနေနဲ့ဘယ်လိုဖြောင်းပြချက်ပေးမလဲဆိုတာသိချင်ပါတယ်ခင်ဗျာVOA ကနေတဆင့်ပြောကြားပေးလိုပါတယ
်။ဟုတ်ကဲ့ပါ NUG အနေနဲ့ဘလို့ဖြောင်းပြချက်ပေးမလဲဆိုတာကိုမေးခွန်းထုတ်လာပါတယ်။ပြည်သူတယောက်အနေနဲ့အမျိုးသားညီညွတ်ရေးအစိုးရကိုပို့ပြီးတော့ဆောင်ရွက်မှုတွေထိရောက်အောင်မြောင်းလို့အကြံပြုချင်ပါတယ်ဆိုတော့ရေးလာတာပါ။သောရရှင်ရဲ့ပေးစာတွေကိုဒီနေ့တော့ဒီမှနဲ့ရက်ချင်ပါတယ်နော်။တေးတောင်းလာတဲ့သောရရှင်နဲ့ကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်ပြက်ပြီးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်လာရေးတင်ကြရင်ဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးစုပြဆိုင်ရတာနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။
Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်စနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်နေကြိုးစွနေပါတယ်ရှင်ကိုစပ်ပြီးတော့တည်တောင်းလာတဲ့သွားရှင်ခုနကတော့တည်တောင်းလာတဲ့အောင်မြင်သူဆိုတဲ့သွားရှင်တောင်းဆိုထားတဲ့တခြင်းလေးထုတ်လွှင့်ပေးကြပါလေသူကခိုင်ထူးရဲ့နောက်ဆုံးအိမ်မနဲ့ညတ်တော်အချင်းဆိုတဲ့တခြင်းလေးကတပုတ်ထုတ်လွှင့်ပေးပါတဲ့ဟုတ်ကဲ့ပါဒီတစ်ပတ်တော့ညတ်တော်အချင်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါရနော်ခိုင်ထူးတည်ဆူထားတဲ့ဒီတခြင်းလေးကိုသွားရှင်နဲ့အားလုံးနှစ်ခြိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ပါဦးနော
်เดินโบนเนเนจาลันเดกาตาดันรีอไตดาจาเรไทมังหานูตุเอตุเอสายานาตุลุยทาไมสวยโกโจยะนุเสจุลุสวยเมยาเรเมเยยองนียองดุลาบีขึ้นจุตเนเจလန်းကျင်လာရဲ့တွင်၍ခွက်ခဲရှိမှပျော်လင်းခြင်းတို့ရင်တွင်သက်သက်ယုံကြည်ခြင်းမြေတော်လည်းနဲ့ချိုတဲ့ငါဘဝရှိပါစေတငယ်ချင်းငါသည်မြတ်သောအချင်းကိုကျင့်၍နေရာအနှံနိုင်နေ၏
အချင်းဆိုတဲ့တခြင်းကိုနားဆင်ပေးကြရပါမယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေ၊ရှင်းပြစာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အချင်း VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တစ်ပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွေ့ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြန်နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါသေးတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက brandis.voanews.com ဖြစ်ပါလိမ့်။ကျမအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ညာနဲ့မချုံ
လို့လေရဲ့စုံတာမိုင်းမှာတစ်ပြင်းချင်းစိတ်ကနာကိုရာကိုတွေးစဉ်းစားရင်လိမ္မာသာလေးခုတော့ဒီနောက်ွယ်မှာအမားရှိမှခဲ့ကိုကိုအားကိုရဲ့ဆိုရဲ့တန်တရာအမိုင်းရဲ့ကံကြမ္မာဘဝကတိုက်ပွဲညမွန်ချင်းအောင်
နိုင်ငံတကာကသတင်းတွေကြည့်ရှုနာစင်ကြတဲ့အခါအဲ့ဒီသတင်းတွေရဲ့မှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်လို့သတင်းတွေကတူတာဆိုပြီးကျွန်မညညလင်းကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့အုပ်ချုပ်မှုအာဏာကိုဘယ်လိုနည်းနဲ့မှလွှဲပြောင်းမပေးဘဲလက်ရှိအချိန်ထိအာဏာချုပ်ကင်ထားတဲ့ကမ္ဘာပေါ်ကအာဏာတက်တန်းအရှိဆုံးဖြစ်တဲ့နိုင်ငံအကြီးအကဲတွေနဲ့သူတို့အုပ်ချုပ်နေတဲ့နိုင်ငံတွေရဲ့အခြေအနေတွေအကြောင်းပြောပြပေးထားပါတယ်။
အာဖရိကတိုက်ရဲ့အလဲပိုင်းမှာရှိတဲ့ကင်မရွန်နိုင်ငံရဲ့လက်ရှိသမ္မတအသက်88နှစ်အရွယ်ဖားပီယာဟာကမ္ဘာပေါ်မှာနိုင်ငံအုပ်ချုပ်မှုအာဏာကိုအချိန်အများဆုံးဆွဲကင်ထားစေဖြစ်တဲ့နိုင်ငံကောင်းဆောင်တစ်ဦးဖြစ်ပါတယ်သူဟာ1985ခုနှစ်ဇွန်လ1ရက်နေ့ကနေ1982ခုနှစ်အထိဝန်ကြီးချုပ်အဖြစ်အာဏာယူထားပြီး1982ကနေအခုအချိန်ထိသမရယာထူးကိုယူပြီးနိုင်ငံကိုအုပ်ချုပ်နေတာကြောင့်သူ့ရဲ့အာဏာသက်တမ်းက46နှစ်နီးပါးရှိလာပြီဖြစ်ပါတယ်။ကင်မရွန်နိုင်ငံဟာတပါတီစနစ်မဟုတ်ပေမဲ့ရွေးကောက်ပွဲတွေတိုင်းမှာသမရဖားပီယာရဲ့ပါတီကပဲအနိုင်ရနေတာပါ။နိုင်ငံတကာကနိုင်ငံရေးလည်လာသူတွေကတော့ရွေးကောက်ပွဲတွေဟာတရားမျှတမှုမရှိတဲ့မတမာတဲ့ရွေးကောက်ပွဲတွေလို့ကောက်ချက်ချပြောဆိုကြပါတယ်။ကင်မရွန်နိုင်ငံဟာဘက်ဆုံမှာအခက်တိလိုက်စားမှုအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့လည်းသတိတနာစီရင်စရာတွေမှာဖော်ပြပါတယ်။ဒါ့အပြင်အာဏာပိုင်တွေရဲ့လက်နက်ကိုင်အဖွဲ့အစည်းတွေဟာနိုင်ငံသားတွေအထူးသဖြင့်လူနည်းစုတိုင်းရင်းသားတွေကိုနှိပ်စက်ညှဉ်းပန်းဖမ်းဆီးတပ်ဖြတ်တဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့အစည်းတွေကပြောပါတယ်။အာဖရိကတိုက်ကနိုင်ငံတွေထဲမှာကင်မရွန်နိုင်ငံဟာကျောင်းနေစရိတ်အကြီးမားဆုံးနိုင်ငံလည်းဖြစ်ပြီးဈာမရီဆောင်ရှားမှုလိမ့်ကြတာကြောင့်လူသက်တမ်းကဖြန်းဖြန်း58နှစ်လောက်ပဲရှိတဲ့နိုင်ငံဖြစ်ပါတယ်။ဒုတိယသက်တမ်းအရှိဆုံးအာဏာရှင်အဖြစ်သတ်မှတ်ခံရသူကတော့အက်ကွေတိုရီယယ်ဂီနီနိုင်ငံရဲ့သမ္မတတီယိုဒိုရိုအိုဗျန်ငွေးမှဘာဆိုကိုဖြစ်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့သမရအိုဗျန်ငွေးမဟာစစ်တပ်အရာရှိဟောင်းတူဖြစ်ပြီး1985ခုနှစ်ကဦးလေးတော်ဆက်သူဖြစ်တဲ့နိုင်ငံရဲ့သမရစီကစစ်အာဏာသိမ်းယူပြီးအာဏာကိုရယူထားတာပါအခုချိန်ထိသူအုပ်ချုပ်နေတဲ့ကာလ51နှစ်ကျော်မှာသူ့ရဲ့လုံခြုံရေးတပ်အင်အားကိုတုံးပြီးဥပဒေမဲ့တပ်ဖြတ်တာတွေအာဏာပိုင်တွေကနောက်ခံပေးထားတဲ့ပြန်ပြီးဆွဲတာတွေအကျဉ်းသားတွေနဲ့ဖမ်းဆီးခံထားရသူတွေကိုရည်ရွယ်ချက်ရှိရှိညှဉ်းပန်းနှိပ်စက်တာတွေအကျဉ်းဆောင်တွေအချုပ်ခန်းတွေထဲမှာအသက်အန္တရာယ်ချိမ့်ချောက်ခံရတာတွေအပြစ်မဲ့ဥပဒေမဲ့ဖမ်းဆီးခံရပြီးဘယ်သူနဲ့မှဆက်သွယ်ခွင့်မပေးတာတွေပြုလုပ်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောဆိုထားပါတယ်။အာဖရိကတိုက်အလဲပိုင်းဒေသအနောက်ဖက်ကမ်းရိုးတန်းမှာရှိတဲ့အဲ့ဒီနိုင်ငံဟာအာဖရိကမှာရေနံထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပေမဲ့လူနည်းစုကသာချမ်းသာကြွယ်ဝမှုကိုခံစားနေရပြီးလူမှုဖွံ့ဖြိုးမှုအ ਨੇ ဆုံးနိုင်ငံရှင်းမှာပါနေတာပါနိုင်ငံရဲ့လူဦးရေတဝက်နီးပါးလောက်ပဲတောက်ရည်တန်းကိုရရှိရာကြောင်းခလီးငယ်ဆယ်ရာခိုင်နှုန်းကျော်ဟာအသက်၅နှစ်မပြည့်ခင်မှာတည်ဆုံနေရတယ်လို့လည်းလေလံမှုတွေကဖော်ပြထားပါတယ်နိုင်ငံအာဏာအုပ်ချုပ်မှုတက်တန်းအရှိဆုံးတတိယနေရာမှာရှိနေသူကတော့အီရန်နိုင်ငံရဲ့ခေါင်းဆောင်အယာတိုလာအလီခါမေနီဖြစ်ပါတယ်အသက်82နှစ်ရှိပြီဖြစ်တဲ့ခါမေနီဟာနိုင်ငံရဲ့အာဏာကို1982ခုနှစ်ထဲကရယူထားတာအခုဆိုရင်39နှစ်ကျော်နေပါပြီ။ရှေးဟောင်းယဉ်ကျေးမှုကြီးမားတဲ့အီရန်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးစီးရေးအရာအလုံးဟာဘုတ်ချုပ်သူတဦးတည်းရဲ့လက်ထဲမှာချုပ်ကင်ထားပြီးသူနဲ့သူ့အစိုးရကိုစန့်ကျင်သူတွေကိုလည်းအင်အားသုံးဖြိုခွဲနှိမ်နင်းမှုတွေလုပ်တာကြောင့်ခါမေနီဟာကမ္ဘာပေါ်မှာအာဏာရှင်အဖြစ်နာမည်ကြီးသူတဦးဖြစ်ပါတယ်။သူ့လက်ထက်မှာရှိတဲ့အီရန်နိုင်ငံဟာလူအခွင့်အရေးချိုးဖောက်ခံရမှုနိုင်ငံတွေထဲမှာရှိနေပြီးတော့အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေကအခွင့်အရေးချိုးဖောက်ခံရတာတွေအဆိုးဆုံးဖြစ်နေတယ်လို့လေ့လာသူတွေကတင်ပြထားပါတယ်ရှင်
။အခုကတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်တင်ပြပေးပါမယ
်။စစ်တပ်အာဏာသိမ်းထားတာသတင်း၁၆ပတ်ရှိလာပြီဖြစ်ပေမဲ့အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကဆက်လက်ဖြစ်ပွားနေတယ်လို့ပောက်ကွဲမှုတွေကိုရန်ကုန်အပါအဝင်ဒေသအတော်များများမှာဇက်တိုက်ဆူလိုတွေ့လာနေရပါတယ်။မနေ့ညဘက်ကဒဂုံမြို့တင်မြောက်ပိုင်းမြို့နယ်မှာပောက်ကွဲမှု၃ချိန်ဖြစ်ပွားခဲ့တယ်လို့မြောက်ဒဂုံမြို့ကတူက VOA ကိုပြောပါတယ်။မြောက်ဒဂုံ39ရပ်ကွက်နဲ့44ရပ်ကွက်ကြားမှာရှိတဲ့ဖူဆန်ဘောလုံးကွင်းနားမှာပောက်ကွဲမှု၃ချိန်ဖြစ်ပွားခဲ့တာဖြစ်ပြီးဒီပောက်ကွဲမှုတွေကြောင့်အနာကလူငယ်တချို့လည်းအဖမ်းခံရတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြတဲ့ပေါ်စစ်ကောင်စီဘက်ကအကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့ပြီးတဲ့နောက်နိုင်ငံတွင်းကမြို့အတော်များများမှာပောက်ကွဲမှုတွေနှိမ့်ရှုပ်မှုတွေအပြင်တိုင်းနယ်လက်နက်ကိုင်အဖွဲ့တွေနဲ့လည်းပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပေါ်နေတာပါ။တနင်္လာနေ့မနေ့အစောပိုင်းကတရုတ်မြန်မာနယ်စပ်မူဆယ်မြို့နားမှာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုင်းနယ်လက်နက်ကိုင်ညွန်ပေါင်းအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဒါအပြင်မိုးပြင်းမြို့နယ်နဲ့ကယားပြည်နယ်လွိုက်ကောဓမောဆုံမြို့တွေမှာလည်းဒေသခံကာကွယ်အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်
။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်တင်ပြခဲ့တာပါ။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီည9:00ကနေ10:00အထိထုတ်လွှင့်မဲ့
တနင်္လာနေ့ညချမ်း VOA Radio အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ37 32 51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင် VOA ကိုအပိနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့မြန်မာပြည်သူပြည်သားအပေါင်းမင်္ဂလာရှိတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေရှင်ကျွန်မသင်္ကေတထိုက်ပThis program has come to you from